Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ27ရက်ကြာသပတေးနေ့ညပိုင်း VOA American အတန်ရဲ့အစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးကဒီညနားဆင်ရမယ့်သတင်းတွေမှာတော့မက္ကဆီကိုနိုင်ငံရဲ့နေဆက်မှာသမ္မတ Trump ကအရေးပေါ်အခြေအနေကြေညာထားတာကိုစင်ကာပူဒီမိုကရက်တစ်အများစုဖြစ်တဲ့အောက်လွှတ်တော်ကပြင်ဆင်နေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ဟာရှစ်သင်းပတ်တဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂရုံးချုပ်ညီလာခံမှာတက်ရောက်စကားပြောဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်မှာယင်းနှိမ့်မြှနှံသူတွေကိုဖိတ်ခေါ်ဖို့ရည်ရွယ်ချက်နဲ့ပထမဆုံးအကြိမ်ရခိုင်ပြည်နယ်ယင်းနှိမ့်မြှနှံမှုဆိုင်ရာပွဲ2019ကိုမနေ့ပြန်တောက်ကြနေမှာစပြီးတော့ဖွင့်လှစ်မှာဖြစ်ပါတယ်
။ဒါပေမဲ့တခုရှိတာကနပြောသလိုငပလီလိုတနေရာတဲကလမ်းပန်းခရီးဆက်သွယ်ရေးကလွယ်ကူနေုံတစ်ခုပဲနဲ့မရပါဘူး။တခြားနေရာတွေလည်းဒီလိုမျိုး
ခီးသွွားလုပ်ငန်းကဏ္ဍဆိုင်ရာဆွေးနွေးပွဲမှာပင်တိုင်ဆွေးနွေးသူတူအဖြစ်ပါဝင်မဲ့အမှုပညာနဲ့အထည်လေးဆိုင်ရာပြပွဲစီစဉ်သူအထည်လေးဒီဇိုင်နာ Sunflowers လူမှုစည်းဝါးအဖွဲ့ကဒေါ်ဖြူဤသိမ်းပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူတက္ကသိုလ်ပေါင်း30ကျော်ပါဝင်တဲ့2019 American ပညာရေးပြပွဲကိုရန်ကုန်မြို့ American Center မှာဒီကနေ့နေ့လယ်ပိုင်းကကျင်းပခဲ့တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲရသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မှုတို့ကပြောပြပေးပါရှင်။
အမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံတော်ရေးပေါ်အခြေအနေဖြင့်သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့တာကိုစင်ကာပူဆုံးဖြတ်ချက်တည်းရဲ့တင်သွင်းမှုအောက်လွှတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်ပြင်ဆင်နေပါတယ်။တက္ကသပီနယ်လွှတ်တော်ကိုယ်စားဂျော်ကွင်ကက်စတိုတင်သွင်းတဲ့ဆုံးဖြတ်ချက်ကတော့မနက်ပံတောက်ချာနေလွှတ်တော်မှာတင်သွင်းမှုစီစဉ်ထားပြီးအောက်လွှတ်တော်တစ်ခုလုံးမှာမလလယ်ကျရင်မဲခွဲဆုံးဖြတ်နိုင်မယ်လို့လည်းမျှော်လင့်ရပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းဆုံးဖြတ်ချက်အမြန်ဆုံးချမှတ်နိုင်အောင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်မတ်တွေပူးပေါင်းထောက်ခံကြဖို့မနေ့နောက်ပိုင်းမှာပဲစာဆောင်ပေးဖို့တိုက်တွန်းထားတာပါ။မက္ကဆီကိုနိုင်ငံရဲ့နေဆက်မှာတတိုင်းကာဖို့သမ္မတထရန့်ကဒေါ်လာ 5.8 ဘီလီယံတောင်းခံခဲ့ပေမဲ့လွှတ်တော်ကနေဆက်လုံခြုံရေးစီစဉ်အတွက်ဒေါ်လာ 1.4 နီးပါးအသုံးစရိတ်ကိုသာတည်ပြုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသမ္မတကနေဆက်မှာအရေးပေါ်အခြေအနေကြေညာထားပါတယ်။သမ္မတထရန့်ကတော့ရွှေပြောင်းနေထိုင်သူတွေနဲ့မွေးရစေဝါးတွေနိုင်ငံတွင်းကိုဥပဒေမဲ့ဝင်ရောက်နေရတွေဟန်တားဖို့မဖြစ်မနေတတိုင်းကာဖို့လိုတဲ့အကြောင်းပြောဆိုထားတာပါ။ဆန့်ကျင်သူတွေကတော့တတိုင်းကာရန်နာအကုန်ကြများပြီးထိရောက်မှုမရှိတဲ့အကြောင်းနဲ့တတိုင်းကာမဲအစားအကောက်ကွန်ရရှိတွေနေဆက်ကိတ်ဒီမှာလွန်ကျွေးဆောက်ကြည့်စစ်စစ်တဲ့နေပညာတွေအစစ်မြင်အောင်တိုးမြင့်ဆောင်ရတာကပုံမထိရောက်မှုရှိတဲ့အကြောင်းလဲပြောဆိုထားပါတယ်။သမ္မတရဲ့ကြီးညာချက်ကိုစင်ခွန်မဲ့ဆုံးဖြတ်ချက်ဟာဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအတည်ပြုနိုင်မဲ့အလားအလာတွေများရင်ပဲထက်လွှတ်တော်မှာတော့အများစုဖြစ်တဲ့သမ္မတရဲ့ Republican Party ဝင်တွေထောက်ခံမှုရမှသာအတည်ပြုနိုင်မှာလဲဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာဆက်သွေးကြော်တွေထိန်းချုပ်ထားတဲ့လက်ကျန်နေရာတွေအပေါ်ထိုးစစ်ဆင်ဖို့အသင့်ပြင်နေတဲ့အမေရိကန်ထောက်ခံတဲ့စီးရီးယားတပ်ဖွဲ့တွေကသူတို့ဖမ်းဆီးထားတဲ့ IS တိုက်ခိုက်ရေးသမားတွေကိုအီရတ်အာဏာပိုင်တွေလက်ကိုလွှဲပြောင်းပေးခဲ့ပါတယ်။လွှဲပြောင်းပေးခဲ့တဲ့အထက်မှာ IS အဖွဲ့ဝင်အီရတ်150ကျော်ပါတယ်လို့အီရတ်လုံခြုံရေးတာဝန်ရှိသူတယောက်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။ကာဒလူမျိုးတွေဥဆောင်တဲ့ Syrian Democratic တပ်ဖွဲ့တွေဟာ IS တွေထိန်းချုပ်ထားတဲ့ Bankus မြို့အပေါ်ထိုးစစ်ဆင်နိုင်ဖို့မြို့ထဲကရဲသားတွေအလုံးထွက်သွားဖို့စောင့်နေကြတာဖြစ်ပါတယ်။ဘေးကင်းရာထွက်ပြေးနေကြတဲ့အရက်သားတွေ SDF တပ်တွေရှိရာကိုထွက်ပြေးလာကြဆဲဖြစ်တယ်လို့နိုင်ငံတကာပူးပေါင်းတပ်တွေရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။ American တပ်တွေထောက်ပံ့ကူညီထားတဲ့ SDF လက်နက်ကိုင်အဖွဲ့ကအမျိုးသမီးနဲ့ကလေးငယ်တွေပါတဲ့ရာနဲ့ချီတဲ့အရက်သားတွေကိုမြို့ထဲကနေစ조사ကဲထုတ်နေပါတယ်။ IS တွေထိန်းချုပ်ထားတဲ့နေရာကနေ truck က10စီးလောက်ထွက်ခွာသွားတာကိုတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်။ Iraq ကအများစုဖြစ်တဲ့ဒီ IS တိုက်ခိုက်ရေးသမားတွေဒါမှမဟုတ် IS မိသားစုတွေတထောင်ကျော်လောက်တော့အဲ့ဒီနေရာမှာကျန်နေသေးတယ်လို့အကြီးတန်း SDF တပ်ဖွဲ့ဝင်တယောက်ကပြောပါတယ်။မြို့ထဲမှာရှိတဲ့အရက်သားတွေအားလုံးဘေးလွတ်ရာမသွားနိုင်ကြသေးသမျှဒီ IS တွေကိုထိုးစစ်ဆင်ဖို့အတွက် SDF တပ်ဖွဲ့တွေကတုံ့ဆိုင်နေကြပါတယ်။
အမေရိကန်နိုင်ငံထဲမှာချမ်းဖက်ဝါရဇွန်းနဲ့လူအမြောက်များသိချင်အောင်တက်ခဲ့ဖို့ရည်ရွယ်ပြီးလက်နက်တွေအမြောက်များစုဆောင်ခဲ့တယ်လို့အစိုးရရှင်းနေတွေဆွဆွထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ဝင်တူကိုဒီနေ့ရုံးထုတ်ဖို့ရှင်းနေပါတယ်။ ဝါရှင်တန်ဒီစီနဲ့မလန်မကန်တူရီထိုင်ရန်တက်ခန့်တခုမှာလက်နက်ခဲယံအမြောင်များနဲ့အတူမူရီစီဝါရီပါရှာဖွေတွေ့ရှိခဲ့ပြီးနောက်ခရစ်စတိုဖာပေါ်ဟက်ဆန်ကိုရဲတပ်ဖွဲ့ကလက်နက်မူရီစီဝါမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖမ်းဆီးလိုက်တာပါဒီနေ့ရုံထုတ်ချိန်မှာတော့တရားရုံးတင်စစ်ဆေးမဲ့အချိန်ထိအာမခံမပေးဖို့အစိုးရရှင်တွေဘက်ကရှောက်လဲလိုက်မယ်လို့လည်းမျှော်လင့်ရပါတယ်အမေရိကန်မှာဆက်ဆက်ပါပါမကြုံဘူးလားအောင်အပြစ်မဲ့ရတားအမြောက်များကိုတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့သူဖြစ်တဲ့အကြောင်းလဲတရားလူရှိနေတွေကတရားရုံးကိုတင်ပြထားတာပါအစိုးရလုပ်ငန်းတွေပေါ်တရားမှုရှိဖို့ရည်ရွယ်ချက်နဲ့လူသက်တွေကိုအနေပြုမဲ့ပြည်တွင်းအကြမ်းဖက်ဝါဒီဖြစ်နေလဲဖော်ပြထားပါတယ်ရှာဖွေတွေ့ရှိတဲ့အထက်မှာတော့လက်နက်နဲ့မူရီစီဝါဒီသာမကပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်ဖို့လူပြည်တွေရဲ့ဌာနေတိုင်းပြည်ဖြစ်ထူထောင်မှုတိုက်တွန်းထားတဲ့အထောက်အထားတွေကိုတွေ့ရတဲ့အကြောင်းလဲဆွဆွဲထားတာပါကဘာမှာတရားမှမကြံလောက်အောင်တပ်ဖြစ်ဖို့ဇီဝလက်နက်နဲ့တိုက်ခိုက်ဖို့နိုင်ငံတော်ကအစားတောက်ဖြန့်ဝေရေးစနစ်မှာအစိတ်ခတ်ဖို့အကြံစီတွေကိုတွေးခဲ့ရတယ်လို့လည်းဆိုပါတယ်လောက်ချန်တက်ပြတ်ဖို့ကြံရွယ်ထားတယ်လို့ဆိုတဲ့ Liberal နိုင်ငံရေးသမားတွေ CNN မှာတော့ Democratic Party အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer Democratic Party ကအောက်လွှတ်တော်အမတ် Alexandria Ocasio-Cortez နဲ့သမ္မတလောက်ရွေးချယ်ခံမဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများပါဝင်ကြပါတယ် CNN နဲ့ MSNBC ရုပ်မြင်သံကြားဌာနတွေကသတင်းသမားတချို့လည်း CNN မှာပါဝင်ခဲ့တာပါဆိုပါရှင်တွေကတော့သူ့အစီအစဉ်ဟာစိတ်ကူးတက်တက်မဟုတ်ပဲအလေးနဲ့သဘောထားတယ်လို့ယုံကြည်တဲ့အကြောင်းလဲပြောဆိုထားပါတယ်
American နဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးဆရာအဆင့်မြင့်တာဝန်ရှိသူတွေဒီကနေ့ Washington မြို့တော်မှာဆွေးနွေးကြမှာဖြစ်ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်တဲ့ကဏ္ဍ၆ခုမှာသဘောတူညီမှုရနိုင်ဖို့အတွက်နှစ်ဖက်လုံးကတာဝန်ရှိသူတွေစူးစမ်းနေကြတယ်လို့ Reuters သတင်းတစ်ခုမှာဖော်ပြပါတယ်။တရုတ်မှာစီးပွားရေးလုပ်တဲ့နည်းပညာလုပ်ငန်းတွေကသူတို့နည်းပညာကိုတရုတ်အစိုးရကိုမဖြစ်မနေအတိပေးရတဲ့ကိစ္စ၊အစိုးရကအထောက်ပံ့ပေးတဲ့ကိစ္စ၊စီးပွားရေးလုပ်ငန်းကြီးတွေရဲ့အင်တာနက်ကွန်ရက်ထဲဝင်ပြီးအချက်အလက်တွေခိုးယူတဲ့ကိစ္စအစားအရာတွေပါဝင်တယ်လို့သတင်းထဲမှာပြောထားပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုဘယ်နဲ့ရမယ်ဆိုတာမပြောနိုင်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကအခုသတင်းပတ်စောပိုင်းကပြောကြားခဲ့ပါတယ်။ဒါပေမဲ့မလာတရက်နဲ့မတိုင်ခင်သဘောတူညီချက်မရခဲ့ရင်တော့နှစ်နိုင်ငံလုံးကတွင်းကုန်ပစ္စည်းတွေအပေါ်တွင်းကုန်ခွန်တွေအပြန်အလှန်တိုးမြင့်ကောက်ခံကြတော့မှာဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီအကြီးအကျယ်အကြံပေးတယောက်ကတော့အမေရိကန်နဲ့တရုတ်အစိုးရကြားမလာစောပိုင်းကုန်သွယ်ရေးသဘောတူညီချက်ရလိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဟွာဝေကုမ္ပဏီဗန်နာရဲ့အကြီးအကဲမန်ဝမ်ဂျိုလည်းအဘရဒါမမော်ရင်မေးလာတဲ့မှာလွတ်လာမဲ့ပုံရတယ်လို့ Central Party School တက္ကသိုလ်တွဲဘက်ပါမောက်ခရှီမောင်ဆောင်းကဟောင်ကောင်ဆွေးနွေးပွဲတစ်ခုမှာအလွတ်သဘောပြောကြားခဲ့ပါတယ်
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝိမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာရှေ့သတင်းပတ်တဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂရုံးချုပ်ကညီလာခံတစ်ခုမှာတက်ရောက်စကားပြောဖို့ရှိနေပါရဲ့။ခီးစဉ်နဲ့ပတ်သက်လို့မြန်မာဆွေးနွေးကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိပေမဲ့ကုလသမဂ္ဂလက်နက်ဖြတ်သိမ်းရေးညီလာခံမှာတက်ရောက်စကားပြောမှာဖြစ်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတူကိုကူကပြီးရိုက်တာသတင်းကဖော်ပြလိုက်တာပါ။မတိမငင်းချင်းတွေကြုံနေရတဲ့ရခိုင်ပြည်နယ်ကတိုင်းနယ်ချီရဲ့ရိန်ဂျာတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့အတွက်ဝေဖန်နေတဲ့ကုလသမဂ္ဂနဲ့မြန်မာဆွေးနွေးကဆက်ဆံရေးတွေမပြေမလည်ဖြစ်နေကြမှာပဲဒေါ်အောင်ဆန်းစုကြည်ဂျနီဗာမြို့ကညီလာခံမှာတက်ရောက်စကားပြောမှာလည်းဖြစ်ပါတယ်။မြန်မာဆွေးနွေးကတော့ရိန်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့လည်းကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တိကျသဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားပြီးဒုက္ခသည်တွေကိုစစ်ဆေးပြီးပြန်လည်လက်ခံဖို့လည်းကတိပြုထားပါတယ်။ရိန်ဂျာတွေပေါ်ပြည်내မှုတွေပါဝင်မြန်မာနိုင်ငံလူခွင့်ရေးချင်းတွေပေါ်ပြင်းပြင်းထန်ထန်ဝေဖန်နေတဲ့ကုလသမဂ္ဂလူခွင့်ရေးထူးခြားလေရန်ဟီလီကိုတော့ညံ့ညတ်တာဆောင်ရွက်မှုမရှိဘူးဆိုပြီးပြည်ဝင်ကမပေးပဲညှဉ်းဆန်ထားတာပါဒါပေမဲ့လည်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးခြားချက်ကိုတော့မြန်မာနိုင်ငံတွင်းလာရောက်ခွင့်ပြုထားတယ်လို့မြန်မာနိုင်ငံမှာလည်းရုံးဖွင့်လက်ခွင့်ပြုထားပါတယ်2019ခုနှစ်တည်းရခိုင်ပြည်နယ်မှာအချက်အသေးတွေကြောပြန်ကြုံခဲ့ရပြီးနောက်ပိုင်းမြန်မာနိုင်ငံကလူခွင့်ရေးချင်းတွေပေါ်ဝေဖန်နေတဲ့နောက်နိုင်ငံတွေကိုဒေါ်အောင်ဆန်းစုကြည်အသွာလာကျဲခဲ့တာပါ2012ခုနှစ်မှာနောက်ဆုံးအကြိမ်ဖြစ်ဆွစ်ဇာလန်နိုင်ငံကိုဒေါ်အောင်ဆန်းစုကြည်တွားရောက်ချိန်မှာတော့ဆွစ်ဇာလန်အစိုးရနဲ့ရောအပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ် ILO နဲ့ပါတွေ့ဆုံခဲ့ပူပါတယ်
မြန်မာရေကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့အမြင့်တဲ့အဖွဲ့ဝင်၃နိုင်ငံဖြစ်တဲ့အမေရိကန်၊ပြင်သစ်၊ဗြိတိန်နဲ့နောက်ထပ်၆နိုင်ငံတို့ကတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့လတည်းမြန်မာနိုင်ငံကို၁၂ရက်ကြာတွားရောက်ခဲ့တဲ့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့အထူးကိုယ်စားလှယ် ခရစ်စတင်းရှာနာဘာဂ်နာရဲ့တွေးရှိချက်တွေကိုလုံခြုံရေးကောင်စီမှကြားနာဆွေးနွေးမဲ့အစီအစဉ်ကိုတော့တရုတ်နိုင်ငံကကန့်ကွက်မဲ့အလားအလာရှိနေကြောင်းလဲတန်တမတ်အတိုင်းဝိုင်းကိုကိုးကားပြီးတော့ AFP သတင်းကဖော်ပြခဲ့ပါတယ်။လုံခြုံရေးကောင်စီမှဆွေးနွေးမဲ့အစီအစဉ်ကိုတော့အဖွဲ့ဝင် Belgium, Germany, Poland, Kuwait, Peru နဲ့ Dominican သမရနိုင်ငံတွေကလည်းထောက်ခံထားပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီမှဆွေးနွေးဖို့အတွက်အဖွဲ့ဝင်6နိုင်ငံရဲ့ထောက်ခံမှုရဖို့လိုပေမဲ့ဗီဒိုအာနာနဲ့ပယ်ချခွင့်တော့မရှိပါဘူး။ရှေ့သတင်းပတ်တဲ့ဆွေးနွေးမဲ့အစီအစဉ်ကိုတရုတ်နိုင်ငံကကန့်ကွက်ဖို့အလားအလာရှိပေမဲ့တရားဝင်မဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတွေးရှိချက်အစီရင်ခံစာတင်သွင်းရမှာတော့တရုတ်နိုင်ငံကကန့်ကွက်ဖို့ကြိုးစားခဲ့ပေမဲ့မထီရောက်ခဲ့ပါဘူး။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်တဲ့အာဆာအစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လာရှင်းလင်းမှုကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုသိမ်းတဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရပါတယ်။ဒီအပေါ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်နေကြသလိုလူခွေချိုးဖောက်မှုကျူးလွန်သူတွေကိုဖော်ထုတ်အရေးယူဖို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့တိုက်တွန်းနေကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်မခံပေမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းကတိပြုပြောဆိုထားပါတယ်
။အာရှတိုင်းမှာပထမဆုံးလိင်လူရေးလက်ထပ်ခွင့်ပေးမဲ့ဥပဒေမူကြမ်းကိုထိုင်ဝမ်အာဏာရပါတီကလွှတ်တော်မှာတင်သွင်းဖို့ပြင်ဆင်နေပါတယ်။စွေအဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့ဥပဒေမူကြမ်းထဲမှာတော့အမျိုးသားအမျိုးသမီးလုံတူလိင်တူစုံမဲ့သူစုံတွဲတွေအနေနဲ့ပါမန်စုံတွဲတွေလိုပဲကလေးမွေးစားခွင့်အမွေဆက်ခံခွင့်အပါအဝင်အခွင့်အရေးတွေခံစားခွင့်ပေးဖို့လည်းအာမခံထားတာပါဥပဒေကြမ်းကိုတော့ Democratic Progress Party ကလွှမ်းမိုးထားတဲ့လွှတ်တော်ထဲမှာအတည်ပြုနိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်2019ခုနှစ်မှာသမိုင်းဝင်ဆုံးဖြတ်ချက်တည်းအနေနဲ့လိင်တူရေးလက်ထပ်ခွင့်ပြုလိုက်တဲ့ထိုင်ဝမ်အခြေခံဥပဒေထိုင်ရုံးကတော့မေလမှာဥပဒေကိုစတင်ကျင့်သုံးဖို့လည်းရည်သက်မှတ်ထားပါအမျိုးသားနဲ့အမျိုးသမီးလက်ထပ်ထိမ်းမြှုပ်အစဉ်လာကိုစွဲကင်ထားကြတဲ့ကိုစာဖက်တဲ့အုပ်စုရဲ့အပြင်းထန်ကန့်ကွက်မှုတွေကြားမှာပဲပြီးခဲ့တဲ့နိုဝင်ဘာလနဲ့လက်ထပ်ထိမ်းမြှုပ်အတိတ်ပဲဖွင့်ဆိုချက်ကိုထိုင်ဝမ်မှာပြင်ဆင်ဖို့အတွက်လူမှုဆန္ဒခိုင်ရေးဝဲကျင်းပခဲ့ရမှာတော့ရှုံးနေခဲ့ပါတယ်။လိင်လူရေးလက်ထပ်သူတွေအနေနဲ့တာသမီမွေးဖွားနိုင်တဲ့အတွက်တယောက်တည်းကြံတယောက်ကတာသမီရဲ့အထောက်ပံ့တွေကိုလည်းမရနိုင်တဲ့ကြောင့်လိင်လူရေးလက်ထပ်ခွင့်ဥပဒေကိုအတည်ပြုလိုက်မယ်ဆိုရင်အစိုးရအတွက်ရေရှည်မှာအကုန်ကြေးပုံများနိုင်တယ်ဆိုပြီးတော့လည်းကန့်ကွက်သူတွေဘက်ကထောက်ပြပြောဆိုနေကြတာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာဒီလူနေတိုက်ခန်းတော်တော်များများမိလောင်ကျွမ်းခဲ့လို့80ထက်မနည်းတည်ဆုံးခဲ့ပါတယ်။သမိုင်းဝင်6ခွစားရက်ကွက်မှာဗုဒ္ဓဟူးနေ့ညတုန်းကအထက်မြင့်အဆောက်အဦတစ်ခုကနေစတင်လောင်ကျွမ်းခဲ့တဲ့မိဟာအချိန်တို့အတွင်းမှာပဲအနည်းဆုံးအဆောက်အဦ4ခုကိုမိဆက်လောင်ကျွမ်းခဲ့ပါတယ်။တည်ဆုံးသူတော်တော်များများကအချိန်မီမိလွတ်ရမပြေးနိုင်ပဲအဆောက်အဦတွေထဲမှာပိတ်မိပြီးတည်ဆုံးခဲ့ကြတာလို့မိသက်တောင်းပန်ရှိသူတွေကပြောပါတယ်ရှင်။
ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စမြတ်မွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုစတိုက်ထုတ်လင်းပေးပါမယ်ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်ဖို့ရည်ရွယ်ချက်နဲ့ပထမဆုံးအကြိမ်ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပွဲ2019ကိုတောက်ချန်နေမှာစဖွင့်ပြီးစနေနေ့အထိကျင်းပမှာဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ပတ်သက်လို့နိုင်ငံတကာကမြင်ထားသလိုပြည်နယ်တစ်ခုလုံးမှာအခြေအနေဆိုးဝါးနေတာမဟုတ်ဘူးဆိုတာကိုမြင်တွေ့စေချင်တာကပွဲလုပ်တဲ့အထူးရည်ရွယ်ချက်တစ်ခုဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိတ်တန့်တာဝန်ရှိသူတူကပြောပါတယ်ဒေတာရင်းအေဂျင်စီစနစ်တကျလုပ်မယ်ဆိုရင်ဖြစ်နိုင်ခြေရှိတယ်လို့ပွဲတွင်ဆွေးနွေးပွဲမှာပါဝင်မဲ့သူတူကလည်းမြင်ပါတယ်ကိုကျော်သိန်းကဆက်ပြီးတော့ပြောပြပေးပါရှင
်ရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုနဲ့ရင်းနှီးမြှုပ်နှံမှုဆန်ရလာလာတွေအများပြားရှိပေမဲ့အဲ့ဒါတွေကိုလူတော်များများကမသိကြတဲ့အတွက်ဒါတွေကိုဖော်ထုတ်ပြသခြင်းနဲ့ရည်ရွယ်ချက်နဲ့ဒီလိုပွဲမျိုးလုပ်တာဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒါကာညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပြီးတခြားရည်ရွယ်ချက်တွေကိုလည်းရှင်းပြပါတယ်
ကြတော့ကျွန်တော်တို့ကဒီဒီကိစ္စမှာရှိတဲ့ data နဲ့ investor တွေကျွန်တော်တို့ကပုံရင်းကလာမဲ့နိုင်ငံအကြီးအကဲလုပ်တဲ့ project ကိုမိတ်ဖို့လေးတစ်ခုအမိပေးတာပေါ့တော့သူတော့နောက်ထပ်မှာ project လုပ်လို့ရအောင်ကျွန်တော်တို့ကဒီရကြည့်ရဲ့ပေါ့တတိယတော့ကျွန်တော်ဒီထဲမှာရှိတဲ့ chart တိုင်းတွေပါကြည့်နေတယ်ပေါ့ဗျာအဒီကရှိနေတဲ့မြန်မာနိုင်ငံသားဒီ business man တွေကိုလည်းဒါရှိနေတဲ့ကျွန်တော်တို့ကဒီ business community နဲ့ချစ်ဆက်ပေးနေတာပေါ့ဒီလိုကျွန်တော်လုပ်တာပါဗျာ
ဒီခိုင်ပြည်နယ်အထူးသဖြင့်ပြည်နယ်မြောက်ပိုင်းမှာမတိမငြိမ်အခြေအနေတွေဖြစ်ထားပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေအများပြားထွက်ပြေးသွားကြသလိုလက်ရှိမှာလည်းတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ EA တို့အကြားတိုက်ပွဲတွေဆက်ဖြစ်နေတာပါနိုင်ငံတကာမြင်မှာလည်းရခိုင်ပြည်နယ်လို့ဆိုရင်တကယ်ကိုအခြေအနေဆိုးနေတဲ့ဒေသကြီးတစ်ခုလို့မြင်နေကြတာကြောင့်ဒီလိုအချိန်မျိုးမှာရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်ဆွဲဆောင်ဖို့ရည်ရွယ်ချက်နဲ့ဒီလိုပွဲမျိုးလုပ်တာကအချိန်အခါသင်လျော်ပါရဲ့လားဒီမေးခွန်းအပေါ်ဦးအောင်နိုင်ဦးရဲ့အဖြေကတော့
တကယ်တော့အဲ့မှာဖြစ်နေတာကဒီရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့နယ်နှစ်ခုသုံးခုမှာပဲဒီလိုဖြစ်နေတယ်။ လောကီရင်းနဲ့တော့ဒီနေ့ဆက်ကုန်တူရှိနေတာတကယ်ဖြစ်တာဒီနေ့နဲ့ခုတုံးခုပဲရှိတယ်။ဒါနဲ့ဒီနေ့ကလည်းဒီပြည်ရင်းနဲ့သူ့ဘာလို့အလုပ်ကတော့ပြည့်ရှိနေတယ်ပေါ့။ဒါမို့ကျွန်တော်လုပ်ကြတာလေဒီအချိန်မှာသူ့ဖြင်ထားတယ်လို့ပြောအများဖြင်ထားတယ်လို့ဒီနိုင်ငံကမီဒီယာတွေမှာပုံပေါ်ထားတယ်လို့ဆိုရမယ့်အခြေအနေပေါ့ဘူးဆိုတာမျက်မြင်ကြည့်ပြီးသူမြင်သွားပြီးရင်လာပါဒါကြီးရေကျလည်းပါပါတယ်က
ြ။အခုပွဲလုံးမဲ့ငပလီကန်းကြီးအပါအဝင်တခြားနေရာတွေမှာရခိုင်မြောက်ပိုင်းကအခြေအနေတွေရဲ့လွှမ်းမိုးမှုတခုခုဘာမှမတွေ့ရပဲအေးအေးဆေးဆေးပဲရှိနေတယ်လို့ပွဲတွင်ခီးသွွားလုပ်ငန်းကဏ္ဍဆိုင်ရာဆွေးနွေးပွဲမှာပင်တိုင်ဆွေးနွေးသူတူအဖြစ်ပါဝင်မဲ့အမှုပညာနဲ့အထက်လေးဆိုင်ရာပြပွဲစီစဉ်သူနဲ့အထက်လေးဒီဇိုင်နာ Sunflowers လူမှုစည်းပွားအဖွဲ့ကဒေါ်ဖြူဤသိန်းက VUE ကိုပြောပါတယ်ဒီပွဲကိုအခုလိုအချိန်မှလုပ်တာအချိန်ကတင့်တယ်လို့အပြေးဝမတင်ပေမဲ့လည်းအကောင်းမြင်ဘက်ကကြည့်ပြီးသူကအခုလိုပြောပါတယ
်ဒီပွဲသမားတွေအနေနဲ့ကတော့ဒီလိုရောက်ပြီးတော့ဒီကိုမျက်မြင်တွေ့ပြီးတော့လဲစဉ်းစားကောင်းစဉ်းစားမယ်ဒါပေမဲ့လည်းဟိုဘက်မှာဖြစ်နေတဲ့ဟာတွေနဲ့လည်းရှင်ပြီးစဉ်းစားနိုင်တဲ့အထက်ကြောင့်မလို့တရားရခံလုံးပြီးတော့လက်ရှိအခြေအနေမှာလုံတဲ့နယ်လို့တော့မထင်ပေမဲ့လို့တစ်ဖက်ကလည်းပဲအကောင်းမြင်ဘက်ကတွေးမယ်ဆိုလို့ရှိရင်တော့ဒါဒီဘက်မှာလည်းဒါကလုံတဲ့အတွက်ကြောင့်မလို့ဒီဘက်နေမြေဒေသကတော့ဟိုဘက်နဲ့မတူဘူးဆိုတဲ့ဟာကိုများပြကျင်နေလားလို့လည်းထင်ပါတယ်
ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့မှာရခိုင်ဝန်ကြီးချုပ်ရဲ့ကြိုဆိုပွဲနဲ့ညစာတက်ခင်းကျူးမှုပွဲနဲ့စတင်ပြီးတောက်ကြာနေ့မှာတော့ဖွင့်ပွဲနဲ့အတူနိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မင်းကွန်းပြောမှာဖြစ်ပါတယ်။အဲဒီနောက်ပြည်တော်စုဝန်ကြီးဦးတောင်ထွန်းရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့မြန်မာနိုင်ငံဆိုင်ရာဂျပန်သံမတ်ကြီးတို့ကလည်းမင်းကွန်းနေပြောကြားဖို့ရှိပါတယ်။အခြားအစီအစဉ်တွေထဲမှာသဘောတူညီချက် MOU လက်မှတ်ရေးထိုးပွဲအခမ်းအနားတစ်ခုပါသလိုဆွေးနွေးပွဲတွေလုပ်ကြမှာလည်းဖြစ်ပါတယ်။လက်မှတ်ရေးထိုးမဲ့ MOU ကဘာဆိုတာကိုတော့အတိအကျမသိရသေးပါဘူး။ပြည်တွင်းပြည်ပချိတ်ဆက်ဖို့စီစဉ်ထားတဲ့လုပ်ငန်းကဏ္ဍတွေကတော့ငွေမြူရေးနဲ့ငါးဖန်းလုပ်ငန်း၊ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊စိုက်ပျိုးရေး၊အခြေခံအဆောက်အအုံ၊အိုးအိမ်ချမ်းမြေ၊စွမ်းအင်၊ကုန်ထုတ်လုပ်ငန်းနဲ့စားတောက်ကုန်လုပ်ငန်းတွေဖြစ်ပါတယ်။ဒေသတွင်းမှာအေးချမ်းမယ်၊စင်တကြလုပ်မယ်၊ရေရှည်စီမံကိန်းနဲ့လုပ်မယ်ဆိုရင်တော့အဲ့ဒီလုပ်ငန်းကဏ္ဍတွေကိုအောင်မြင်လို့ဖို့ဖြစ်လာနိုင်ပေမဲ့အခြေခံအဆောက်အအုံပိုင်းအားကောင်းလို့ဖို့တော့လိုတယ်လို့ဒေါ်ဖြူဤသိန်းကပြောပါတယ်။
ဒီလုပ်ငန်းနဲ့ပတ်သက်တဲ့ဒီငားတွေပုံစံတွေဆိုရင်အများကြီးထွက်ပါတယ်တကယ်လုပ်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့တခုရှိတာခုနပြောသလိုငပလီလိုတနေရာတဲကလမ်းပန်းခရီးဆက်သွယ်ရေးကလက်ကူနေုံတခုပဲနဲ့မရပါဘူးတခြားနေရာတွေလည်းဒီလိုမျိုးတွားလာရေးလက်ကူမှလည်းပဲစီးပွားရေးကအဆင်ပြေချောမွေ့မှဖြစ်တာမလို့ဒီဟိုရွာတွေရွာတွေမှာစားနေရေးပဲဝင်နေတဲ့အတွက်ကြောင့်မလို့ရေချိုမရှိတဲ့အတွက်ကြောင့်မလို့မိုးဝင်းမှာရေခံပြီးတော့မှသူတို့တွေတောက်သုံးရေးအဖြစ်သုံးရတာတွေတွေ့ရတဲ့အခါကျတော့လေလုပ်ငန်းတကယ်လုပ်မယ်ဆိုလို့ရှိရင်အဲ့ဟာတွေကအရင်ဦးဆုံးဖြစ်ပြီးတော့မှလုပ်မယ်ဆိုရင်တော့အားလုံးကြိုးစင်ပြင်မယ်ထင်တယ်
။ဒီပွဲကိုရခိုင်ပြည်နယ်အစိုးရကဥဆောင်လုပ်တာဖြစ်ပြီးဒိုင်ကာကလူဝတ်တာတွေကိုဝန်ဝန်ကူညီဆောင်ရွက်ပေးတယ်လို့ဥအောင်နိုင်ဦးကပြောပါတယ်။နိုင်ငံတကာဘက်ကတော့ဂျပန်နိုင်ငံ PP ဆိုင်ရာပူးပေါင်းဆောင်ရွက်အေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ JETRO တို့ကပံ့ပိုးကူညီကြတာပါ။အခုချိန်ထိစီးရင်ပေးထားသလောက်ပါဝင်တက်ရောက်မဲ့သူ6ယောက်ကျော်ရှိပြီးအဲ့ဒီအထဲမှာနိုင်ငံသားချင်းညီမျိုးနန်းသူတွေနိုင်ငံတကာတန်တမန်အဖွဲ့အစည်းတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကလူ200ကျော်လောက်တက်ရောက်ဖို့ရှိပြီးကျန်တာကတော့ဒေသခံတွေနဲ့တခြားတိုင်းဒေသကြီးပြည်နယ်တွေကဖြစ်တယ်လို့ဦးအောင်နိုင်ဦးကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို Radio ကသာမက VOE Internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျွန်တော်တို့အခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းလွှာတွေကိုဆက်လက်ထုတ်လွှင့်ပေးပါဦးမယ်မလေးရှားနိုင်ငံရောက်နေတဲ့ရိုဟင်ဂျာမိန်းကလေးငယ်တွေအတင်းအကျပ်အိမ်တောင်ပြုတ်ခိုင်းခံရတာမျိုးတွေကိုတားဆီးအရေးယူပေးဖို့ Fortify Rights လူအခွင့်အရေးအဖွဲ့ကမလေးရှားအာဏာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်။မလေးရှားရောက်နေတဲ့ရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာတရားမဝင်နေထိုင်နေရတဲ့အခြေအနေမှလည်းဥပဒေအရအကာအကွယ်မဲ့ဖြစ်နေတယ်လို့ထောက်ပြပါတယ်။ဒီအကြောင်းကိုကိုသားညုံကစုံစမ်းမေးမြန်းထားပါရဲ့ရှင်။
မလေးရှားရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံထိုင်းနိုင်ငံတို့ကတဆင့်နေဆက်ဖြတ်ကျော်ပြီးတော့ရောက်လာသူတွေရှိသလိုအတော်များများကတော့ပင်လယ်ပိုင်းကနေပြီးတော့ဝင်ကြတာပါ။စာဝတ်နေရေးနဲ့ငွေကြေးအခက်အခဲတွေကြောင့်ရွန်ဂျာမိသားစုတွေဟာငယ်ရွယ်တဲ့သူတို့ရဲ့တမိငယ်တွေကိုအတင်းအိမ်အောင်ပြုတ်ခိုင်းပြီးတော့မိသားစုရပ်တည်ရေးအတွက်ဖြည့်ရှင်းနေကြတယ်လို့45 Rights ကထုတ်ပြန်ပါတယ်။ဒါ့အပြင်မလေးရှားနိုင်ငံမှာအိမ်အောင်ပြုတ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ရွန်ဂျာအမျိုးသမီးငယ်တွေဟာလူကုန်ကူးခံရသူတွေလည်းဖြစ်လာတယ်လို့ထောက်ပြထားပါတယ်။ဒါကြောင့်လည်းမလေးရှားနိုင်ငံတွင်ရောက်နေတဲ့ရွန်ဂျာအမျိုးသမီးနဲ့မင်းကလေးငယ်တွေကိုအကူအညီပေးကြဖို့တိုက်တွန်းတာဖြစ်တယ်လို့45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Amy Smith က VOA ကိုပြောပါရယ
် We need to find ways to make sure that women and girls have access to opportunities, livelihoods, သူတို့ရဲ့စာဝင်နေရေးပညာရေးဒီလိုအခွင့်အလမ်းတွေရရှိဖို့နဲ့အခြေခံအဖြစ်သူတို့ကိုအကာအကွယ်ပေးဖို့နည်းလမ်းတွေရှာဖို့လိုပါတယ်ဒါဝန်မလေးရှားအစိုးရအနေနဲ့အလွယ်တကူလုပ်နိုင်မှာပါရှင
်ဒုက္ခသည်တွေကိုအစိုးရအကြောင်းတွေမှာပေးတက်ဖို့နောက်ဆေးရုံတွေမှာကျန်းမာရေးဆောက်ရှောက်ခွင့်ပေးဖို့နဲ့အလောက်ကန်ခွင့်လမ်းတွေပေးဖို့မလေးရှားအစိုးရအနေနဲ့စဉ်းစားသုံးသပ်နေပြီဆိုပြီးတော့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောတဲ့အကြောင်း45 rights ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ကလေးငယ်တွေကိုအတင်းအိမ်အောင်ချထားတာကိုတားမြစ်ဖို့ဒုက္ခသည်မိသားစုတွေအတွက်ပညာရေးကျန်းမာရေးအလောက်ကန်ခွင့်လမ်းတွေပေးဖို့မလေးရှားအစိုးရအနေနဲ့အလျင်မြန်ဆောင်ရွက်ပေးဖို့လိုတယ်ဆိုပြီးတော့မလေးရှားခြေစိုက်တဲ့ Ranger အမျိုးသမီးဖွံ့ဖြိုးရေးကွန်ရက်ကလည်းတိုက်တွန်းနေပါတယ် Ranger အမျိုးသမီးနဲ့ကလေးငယ်တွေဟာဥပဒေအရအကာအကွယ်မဲ့ဖြစ်နေတယ်လို့ Ranger အမျိုးသမီးကွန်ရက်ရဲ့ညွှန်ကြားမှု Sarifa Shakira က VOA ကိုပြောပါတယ်
Rohingya women and girls in Malaysia, first of all, they are not protected under any law because Malaysia is not a signatory to refugee 1951 refugee convention.
အရေးဆုံးပြောရရင်မလေးရှားမှာရှိတဲ့ရွှေချာအမျိုးသမီးတွေမင်းကလေးငယ်တွေအတွက်အကာအကွယ်ပေးဖို့ရာဘာဥဒီမှာရှိနေတာပါပဲ။မလေးရှားနိုင်ငံဟာ1952ခုနှစ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်မထိုးထားပါဘူး။ဒါကြောင့်ဒီအမျိုးသမီးတွေမင်းကလေးငယ်တွေအတွက်အကာအကွယ်ပေးဖို့ဥပဒေဆိုတာမရှိပါဘူး။ဒါကြောင့်လည်းသူတို့ဖြစ်ခဲ့သမျှတွေအပေါ်တရားရေးအရာအရေးယူဖို့အတော်ခက်ပါတယ်။
ယူနီစီယာကုလသမဂ္ဂဘက်ကတော့မလေးရှားမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေကိုအကာအကွယ်ပေးဖို့နဲ့နေထိုင်စရာတွေပေးဖို့အစီအစဉ်တွေလှုပ်ဆောင်တာမျိုးတော့ရှိပါတယ်။ဒါပေမဲ့လို့အဲ့ဒီရောက်နေတဲ့ရွန်ဂျာအတိုင်းဝန်တစ်ခုလုံးအတွက်လုံလောက်အောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမှမရှိဘူးလို့ရှာရီဖာကပြောပါတယ်။တချင်ထဲမှာပဲမလေးရှားပြည်သူတွေဘက်ကလည်းမလေးမှာရှိတဲ့ရွန်ဂျာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုရှိနေတယ်လို့သူကပြောပါတယ်။
People in Malaysia think that Rohingyas want to live in Malaysia forever and asking citizenship.
ရောက်လာရွှေကြတွေကဒီမှာပဲအမြင်နေလိမ့်မယ်မလေးရှားနိုင်ငံသားအဖြစ်ရောတခြားခွင့်ရေးတွေရောတောင်းခံလိမ့်မယ်လို့မလေးရှားပြည်သူတွေကယူဆနေကြပါတယ်တကယ်တော့ကျမတို့ကနိုင်ငံသားဖြစ်ဖို့တောင်းနေတာမဟုတ်ပါဘူးကျမတို့တောင်းနေတာကပညာရေးလိုမျိုးကျန်းမာရေးစောင့်ရှောက်မှုလိုမျိုးအလုပ်လုပ်ကိုင်ခွင့်လိုမျိုးအခြေခံအခွင့်အရေးရပိုင်ခွင့်တွေပါပဲ
45 rise အနေနဲ့အိန်အောင်သည် Ranger Minkley နဲ့တွေ့ဆုံမေးမြန်းပြီးတော့ဒီအစီအစဉ်စာထုတ်ပြန်တာဖြစ်တယ်လို့ဆိုပါရယ်အတင်းအိန်အောင်ပြုတ်ခါရတဲ့ Minkley တွေဟာအသက်73နှစ်14နှစ်အထိငယ်တဲ့ကလေးငယ်တွေပါပါဝင်တာကိုတွေ့ရပါတယ်တဲ့ဒါကြောင့်မလို့ Bangladesh ဘက်က Ranger ဒုက္ခသည်စခန်းတွေထဲမှာနေထိုင်မှုကြက်တဲနေကြတဲ့မိသားစုတွေဟာသူတို့ရဲ့တမိငယ်တွေကိုမလေးရှားမှာအိန်အောင်ချထားဖို့လူကုန်ကူးသူတွေကိုငွေပေးပြီးတော့ပို့နေတဲ့အနေအထားအထိပါရောက်လာတယ်လို့အစီအစဉ်ကဖော်ပြပါတယ်45 rest အနေနဲ့ Ranger အမျိုးသမီးတွေနဲ့ပတ်သက်လို့အခြေအနေတွေကိုအခုဒီ Geneva မှာရှိတဲ့ CEDAW အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုလုံအောင်ပပျောက်ရေးကော်မတီအစည်းအဝေးကိုအစဉ်အလာပြေပို့ထားပြီးမယ်အခုဒီမလေးရှားကိစ္စကိုတော့ထည့်သွင်းနိုင်ခြင်းမရှိပါဘူးဒါပေမဲ့လည်း Ranger ဒုက္ခသည်တွေနဲ့ပတ်သက်လို့လက်ရှိမလေးရှားညွန်မောင်အစိုးရအနေနဲ့ဒီပရိပခါတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုအကူအညီပေးလိုတဲ့သဘောထားရှိနေတာအတွက်သူတို့တင်ပြတဲ့ဒီအခြေအနေကိုမလေးရှားအစိုးရဘက်ကအရေးယူလာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲ45 rest ကပြောပါရခင်ဗျာ
ကိုတန်းညုံစုစည်းတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးလာမယ့်စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်ဒေါ်ရရှင်များရှင်လက်နက်ကင်ပြည်ပခါတွေလူခွင့်ရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာ၃ရက်ကြာကျင်းပနေပါပြီဒီနည်းမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ရှင်ရမှာဘလောက်ထိတွန်းအားဖြစ်လာနိုင်ပါလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပေါင်ဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းအခုဆက်ပြီးတော့ထိုင်းမြောက်ပိုင်းမှာစိတ်ကြွဆေးပြားတွေတန်းနေချီပြီးဖမ်းမိတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းမှာစိတ်ကြွဆေးပြား၅တန်းတဲဆောင်လာတဲ့ကားနှစ်စီးကိုဒီကနေ့ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ ဒီမူရစ်စီးတွေကိုမြန်မာနိုင်ငံကနေတည်ဆောင်လာတာဖြစ်ပြီးဖမ်းဆီးမှုအတွင်းမှာတော့မြန်မာနိုင်ငံကအခါတိုင်းရင်းသားတဦးကိုအသေးပြတ်ဖမ်းဆီးခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမဲဖားလွန်ဒေသဟာမူရစ်မှောက်ကိုအဖွဲ့ရရဲ့မူရစ်စေးဝါးတွေတည်ဆောင်ရအဓိကလမ်းကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံနယ်စပ်တောလမ်းတွေကနေတည်လာတဲ့အနက်ရောင်စာလာ825လုံးနဲ့မှပါလာတဲ့ဆိတ်ကြွဆေးပြား၅တန်းကိုမူရစ်စေးကယ်ရီသမားတွေကတစ်စက်လက်ခံပြီးမဲချန်းခရင်ကာလန်တိုင်းဖေဖော်ဝါရီလ21ရက်နေ့မနေ့တနာ40အချိန်လောက်မှာပစ်ကက်ကားနှစ်စီးနဲ့မောင်းနှင်တည်ဆောင်လာခဲ့တာဖြစ်ပါတယ်။ချင်းရိုင်လိုင်စင်နံပါတ်နဲ့ကားနှစ်စီးကိုအမှတ်9နယ်မြေစစ်ဆေးဂိတ်ကစစ်ဆေးဖို့အတွက်တားဆီးခဲ့တဲ့အခါမှာကားမောင်းသူတွေဟာရဲတပ်ဖွဲ့ကိုတနက်နဲ့စတင်ပစ်ခတ်ပြီးမောင်းပြေးခဲ့တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်။ရဲတပ်ဖွဲ့ဝင်တွေကပြန်လည်ပြစ်ခတ်တဲ့အခါမှာတော့ကားတစ်စီးပေါ်ကမောင်းသူကိုချိမှန်ခဲ့ပြီးလမ်းမဘေးကိုထိုးရက်သွားခဲ့ပြီးတဲ့နောက်တခြားကားတစ်စီးမှလည်းကားကိုရက်ပြီးမောင်းသူဟာထွက်ပြေးသွားခဲ့ပါတယ်။တနက်ဒဏ်ရာနဲ့တေဆုံးခဲ့သူဟာထိုင်းတောင်ပေါ်သားလက်မှတ်ကင်ဆောင်ထားတဲ့အသက်29နှစ်အရွယ်အခါတိုင်းရင်းသားတဦးဖြစ်ကြောင်းနာမည်နဲ့တကွထိုင်းရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ပိတ်ဆို့ဖမ်းဆီးမှုတွေကြားကအခုလိုပဲထိုင်းမြန်မာနယ်စပ်ကနေတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေဟာဆက်လက်တည်ဆောင်လာနေတာနဲ့ပတ်သက်ပြီးထိုင်းမူရစ်နိုင်ငံရဲ့မှုကြီးချင်နာဖတ်ဆရဆင်ပြောတော့တာကတော့
ကိုတရားကြောက်ခနာတိုင်းဘုံမဲဆုံးဘုံကြပ်ပေါ်တယ်ဘုံမဲငင်ကိုရင်းစီပေါ်နေတာကိုကျော်ခေါင်းရရစစ်
မူရစ်စေဝါနဲ့စစ်ခင်းနေရတဲ့အချိန်မှာမူရစ်ရာဇာတွေကစိတ်ကြဆေးပြားတွေကိုတန်းနဲ့ချီပြီးတည်ဆောင်လာနေတာပါသူတို့တွေကိုဖမ်းမိနိုင်အောင်အချိန်ယူပြီးထောက်နှံခဲ့ရပါတယ်အရေးကြီးတာကသတင်းအချက်လက်တွေမှန်ကန်ဖို့ပါအခုလဲကြိုတင်သတင်းရထားတာကြောင့်ပိတ်ဆို့ဖမ်းဆီးနိုင်တာပါဆိုပြီးပြောဆိုသွားပါတယ်ထိုင်းဆိုရကပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးမူရစ်ဆေးဝါးနဲ့ပတ်သက်လို့၃လအတွင်းနှိမ့်နှင်းမယ်ဆိုပြီးစီမံချက်ချလာခဲ့ပါတယ်။လက်ရှိမှာတော့ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ထိုင်းမြောက်ပိုင်းကိုတော့မူရစ်ဆေးဝါးနှိမ့်နှင်းရေးစစ်ဆင်ရေးဇုံဖြစ်သတ်မှတ်ပြီးမူရစ်ဆေးဝါးတွေကိုနေ့စဉ်ဖမ်းဆီးနေတာလည်းဖြစ်ပါတယ်ရှင်။
ထိုင်းခြေဆိုင် VOE မြန်မာပိုင်းသတင်းတောက်မတ်အေးမာသတင်းပေးပို့ထားတာပါသောတာရှင်တို့အခုနားဆင်နေကြရတာက VOE မြန်မာပိုင်းရဲ့ကြာတာပရိနည်းညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ American ပြည်ထောင်စုမှာအဆင့်မြင့်ပညာသင်ကြားလို့တဲ့မြန်မာလူငယ်ကျောင်းသူကျောင်းသားတွေအတွက်ပညာရေးဆိုင်ရာအခွင့်အလမ်းကောင်းတွေရရှိဖို့ပညာရေးပြပွဲကိုနှစ်စဉ်စီစဉ်ကျင်းပပြီးတဲ့အကြောင်း American သံမတ်ကြီး Scott Marcio ကပြောပါတယ်တက္ကသိုလ်ပေါင်း30ကျော်ပါဝင်တဲ့2019 Americanပညာရေးပြပွဲကိုရန်ကုန်မြို့ American Center မှာဒီကနေ့နေ့လယ်ပိုင်းကအကျင်းပခဲ့တာပါဒီအကြောင်းကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်2019 American ပညာရေးပြပွဲကိုရန်ကုန် American Center မှာ February 27ရက်ကကျင်းပခဲ့တာပါဒါနှစ်တိုင်းလုံးတဲ့ပွဲတစ်ခုဖြစ်သလိုဒီလိုလုပ်ရတာကလည်းကောင်းမွန်တဲ့ American ပညာရေးစနစ်နဲ့လူငယ်တွေကိုထိတွေ့စေခြင်းလို့ဖြစ်ကြောင်း American သံမတ် Scott Marcio ကပြောပါတယ
် Well we're having this university fair because it's an opportunity for students who are thinking about studying
တော်ခုလူပညာရေးပွဲလုပ်ရတာက American မှာကျောင်းတက်ချင်တဲ့ကျောင်းသားတွေ American တက္ကသိုလ်တွေကကျောင်းကိုယ်စားလှယ်တွေနဲ့တရက်တွေ့ဆုံပြီးကျောင်းရဲ့အသေးစိတ်အချက်လက်မေးမြန်းလို့ရအောင်ပါအဲ့ဒါကြောင့်ကျောင်းသားတွေပို့ပြီးအမေရိကန်မှာပညာသင်နိုင်မှုကောင်းတဲ့ပညာရေးစနစ်ကနေအခွင့်အလမ်းတွေရနိုင်မှုကျွန်တော်တို့သူတို့ကိုတွန်းအားပေးနိုင်အောင်ကြိုးစားနေတာပါ
။ပါဝင်ပြသရတဲ့တက္ကသိုလ်34ခုထဲမှာဒေတာကောလိပ်ကျောင်းတွေနဲ့အစိုးရတက္ကသိုလ်တွေအများဆုံးပါဝင်ပါတယ်။ထူးချွန်တဲ့ကျောင်းသားတွေကိုပညာသင်ဆုပေးပြီးကျောင်းအခကိုလည်းလျှော့ချပေးရတာကဒီပွဲရဲ့ထူးခြားချက်ဖြစ်နေရလို့ရန်ကုန်အကယ်ဒမီကျောင်းသားကိုခန့်ဝေရန်ကပြောပါတယ်
။ဒီနေ့ပွဲမှာတချို့ကျောင်းတွေကမထင်ရဘဲနဲ့ဟိုဟာ scholarship ပေါ့ပတ်စံအမှတ်ကောင်းပတ်စံလျှော့ပေးတာပေါ့လျှော့ပေးတော့ကျောင်းစီနည်းနည်းတက်တာနဲ့ပူထင်လောက်တဲ့ပူတက်တက်တာပေါ့အကြောင်းချို့ကြောင်းလားတော်တော်များအဲ့အားလေးကကောင်းပါဘူ
းကျောင်းသားဗီဇာကိုဘယ်လိုလျှောက်ထားရယူနိုင်လဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းသိရှိနိုင်ဖို့အတွက်လဲအမေရိကန်ပညာရေးအတိုင်ပင်ခံဌာနအရာရှိတဦးကဒီနေ့ပွဲမှာလာရောက်ရှင်းပြပေးပါတယ်ဖေဖော်ဝါရီ19ရက်တုန်းကလဲဒီပညာရေးပြပွဲကိုမန္တလေးဂျက်ဖာဆန်စင်တာမှာအမေရိကန်တာဝန်ကဦးစီးပြီးကျင်းပခဲ့ပါသေးတယ်
ကိုယ်စောထက်တင်ပြပို့ထားရပါရှင် VOE ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOE email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကနေဆက်သွယ်လို့ရင်တော့ VOE American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တန်အမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ပင်လယ်ညချမ်းမှာရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းညပိုင်းထုတ်လင်းချက်တွေကိုည10နာရီအထိလိုင်းဒိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ရှမ်းလက်နက်ကင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရာကနေနေရက်ကနေထွက်ပြေးတင်းရှောင်နေရတဲ့အကြောင်
းအခုလောကျတော့ကြောင်မဲမြို့နယ်ထဲမှာတိုက်ပွဲတွေတော်တော်ကြီးကိုပြင်းပြင်းထန်ထန်ဖြစ်နေရပေါ့နော်ဒီသေးချောင်လေးကိုတိုင်ကလည်းပဲစောင်းတွင်းကိုအန်တီးနေတဲ့အပတ်လူကြီးပြေးနေရတာပေါ့
ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSGAC နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်းလိပ်ပြောသွားတာပါ။တိုင်းရင်းသတင်းလွှာကဏ္ဍမှာအပြည့်အစုံကိုနှားဆင်ရပါမယ်။အခုရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအစုလိုက်ဝက်သက်ကာကွယ်ဆေးအခမဲ့တိုးထိုးပေးနေတဲ့အကြောင်းကိုတင်ပြထားပါရစေ။ရန်ကုန်တိုင်းဒေသကြီးကမြို့ခုနှစ်မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးရှေ့ပတ်ကြာသာပြီးနေ့အထိ6လကနေ15နှစ်အရွယ်တွေကိုအခုလိုအပိုဆောင်ဆေးထိုးပေးနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါရစေ။ဘာကြောင့်အခုလိုဒီပြင်းထန်တဲ့ရောဂါအတွက်အရေးပေါ်သဘောမျိုးအစုလိုက်ထိုးပေးနေရတာပါလဲ။ဒီရောဂါဖြစ်လာရင်ဘယ်လိုသိရှိနိုင်ပြီးဘယ်လိုကုသကာကွယ်သင့်ပါသလဲ။ဒီအကြောင်းကိုကလေးအထူးကုနဲ့ဆေးတက်ကသူတက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာဆိုးဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးထားပါရဲ့ရှင
်။ Okay, ကလေးသူဆရာဝန်ကြီးနဲ့ပါမောက်ခဒေါက်တာဆိုးဝင်းခင်ဗျာ။ကျွန်တော်တို့ဒီဝက်သက်ကာကွယ်ဆေးကိုအရေးပေါ်အနေထားမျိုးပေါ့နော်။အစုလိုက်အပြုံလိုက်ဒီရန်ကုန်တဝိုက်မှာထိုးပေးနေတယ်လို့ကြားပါတယ်ဆယ်။ဘာကြောင့်မလို့အခုလိုမျိုးအရေးပေါ်သဘောထိုးပေးရလဲဆယ်။အ
ခုတလောမှာဒီဝက်သက်ဖြစ်တဲ့ကလေးတွေများလာတယ်ပါ။ခုနကတော့ရှိတယ်လို့ပြောတယ်။ကျွန်တော်တို့ပါဝင်နေမှာတော့ဒီပါမီဆေးရုံမှာဆိုလဲနေတိုင်းတွေ့နေပါတွေ့နေပါလား။ဒီတက်လက်ကားတွေမှာကြာတော့ပေါ့နော်။ဝက်သက်ကိုဆက်မှုတွေရှိတယ်။ဝက်သက်ကိုကာယောဂအတွင်းမှာတော့ဖြစ်ပေါ်တယ်ပေါ့။အဲဒါကြောင့်မလို့ဒီအရေးပေါ်အနေနဲ့ဆူလိုက်ကာဝက်သက်ထိုးတော့လောက်တာပါ။ပြင်းများတဲ့ညနေတွေကိုပူဇော်ပေးပြီးတော့လုပ်တော့ပါနော
်ဟုတ်ကဲ့ဆရာကြီးဘာကြောင့်မလို့ဒီအခုလိုမျိုးဒီကတ်ယောဂအသင်ပေါ့နော်ဖြစ်လာတာလဲဆရာကြီ
းဒီဝက်သက်ကဘာဖြစ်လဲဆိုညသားကဝက်သက်တို့အစီအစဉ်ကသူက6လနဲ့တစ်နှစ်ခွဲမှထိုးပေးတယ်ပေါ့နော်ဒါပေမဲ့အဲ့လိုထိုးတဲ့အခါမှာဒီအန်းချုံမှုက90ရာရင်လုံး95ရာရင်လုံးရှိမှဒီလုံးစိတ်ချရတာပေါ့နော်ဘာလို့ဆိုလို့ရှိရင်ဒီကာဝယ်မှုမရှိတဲ့100ရာရင်လုံးတော့ကျန်နေကြလို့ရှိရင်နောက်နှစ်နှစ်သုံးနှစ်တစ်ချိန်မှာဒီဝက်သက်ကဒီလိုပဲဆူလိုက်ကာယောဂအတွင်းဖြစ်ပေါ်လို့ရှိပါတယ်။ဒါတော့လွန်ခဲ့တဲ့နှစ်နဲ့သုံးနှစ်မှာလည်းဒီလိုပဲဖြစ်ပေါ်တယ်။အဲကြောင့်မလို့ဒီဝက်သက်ကနောက်ပိုင်းဆို2012မှာတစ်ချိန်2015ခုနှစ်မှာတစ်ချိန်9လ15နှစ်ကလေးတွေကိုစုလိုက်ဝက်သက်ထိုးတာပေါ့နော်။အဲဒါအကုန်လုံးလုပ်ရပါတယ်။ဒီနှစ်မှာလည်းဒီကတော့2018တရားလုပ်ဖို့ပဲ။ဆိုတော့လည်းဒီပြင်ဂျပန်အောင်တော်ကဝက်သက်ထိုးတာနဲ့ကြားချက်လက်တွေနဲ့ကျွန်တော်ကကို2019အောက်တိုဘာမှာစုလိုက်ပေါ့နော်။တနင်္ဂနွေလို9လနဲ့15နှစ်အထိကိုယ်ကလောက်ထားပြီးသားဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါမတိုင်ခင်အခုဝက်သက်ဖြစ်ပေါင်းမှုများလာတော့အများတဲ့နေရာတွေပေါ့နော်။အများဆုံးကလည်းတကယ်လို့ပမာဏပြည်လုံးမှာဆိုရန်ကုန်ကအများဆုံးပဲ။အဲရန်ကုန်မှာဒီတချို့မြို့နယ်တွေပေါ့မှာတကုံတောင်တို့အဲဒီစကုံစိတ်ကျမ်းတို့မင်္ဂလာတို့ချွေပြည်သားလိုင်းသားရဆတဲ့အဖြစ်များတဲ့မြို့နယ်ခုနှစ်မြို့နယ်မှာအခုချိန်မှာတော့ဒီကာယောဂအတွင်းဖြစ်ပေါ်တဲ့အခါမှာသုံးပြန်ကဝယ်စီထိုးခြင်းပေါ့ဒါကိုအရင်အော်တိုဘာမှာလုံးမဲ့ဆာဆော့ပြီးလုပ်တဲ့သဘောပါ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီရန်ကုန်တိုင်းကဒီမြို့တွေမှာဒီကာကွယ်ဆေးဘောနော်ဒ ဘလောက်ချိန်အထိအခုတစ်ခါမှထိုးပေးမှလဲဆရာ
ကြီးခုတော့ရန်ကုန်တိုင်းကဖြစ်များတဲ့အဲဒီ9မြို့နယ်မှာကျွန်တော်တို့ကဒီစုလိုက်9လနဲ့15နှစ်အထိတော့ဒီမြို့နယ်မှာရှိတဲ့အကုန်လုံးလာထိုးဖို့လုပ်ခဲ့တဲ့တနည်းလေးလာမှစပြီးဒီနှစ်ပတ်လောက်ဒါမဲ့အပတ်တန်ဒီဆက်ထိုးမယ်ပေါ့ဒါမဲ့ဒီပြင်ဒီဝက်တက်ကဝယ်စည်းပါညာအကုန်လုံးကဒီမြို့သားကဝယ်စည်းတို့စီမံချက်ကတော့သူ့အတိုင်းသွားနေရပါလေအများအားဒီမြို့နယ်ဆရာမတွေလည်းအိမ်နိုင်ရာလိုက်ထိုးတယ်နေတော့တော့ကျေးလက်ကျမကြီးဌာနတွေမှာမြို့နယ်ကျမကြီးဌာနတွေမှာထိုးတယ်မြို့ကြီးတွေမှာရှိတဲ့ကရင်တရားအသက်ဆေးဝန်ကြီးမှာထိုးပြီးတယ်သူ့ရက်လိုက်ဒီပုံမှန်ထိုးနေတဲ့အစီအစဉ်များဆက်သွားနေမှာဒါအပေါ်ဆောင်ဆူလိုက်ထိုးပြီးတာပ
ါဟုတ်ကဲ့အရင်ထိုးထားပြီးတဲ့သူတွေရောထိုးရမှာလားဆက်
ဟုတ်ကဲ့ထိုးပါမယ်ရင်ဝက်တက်ကဒီလိုတဘာဝအဖြစ်ဝက်တက်ပေါင်းရင်တော့တစ်သလုံးတစ်ခါမှပြန်မဖြစ်တော့တစ်သလုံးခဏရှိသွားကာဝယ်လေးထိုးတဲ့အခါကျရင်တော့ကာဝယ်လေးကိုးလာမှတစ်ခါပဲထိုးရင်65ရာရုံမဲ့အောင်မြင်တယ်ဒီနေ့ခွဲပါမှာထူပါမယ်ကိုလာတော့ဒီနေ့ခွဲလောက်ထူရင်တော့98ရာရုံတော့အောင်မြင်တယ်ဒီကလေးရဝတ်တဲ့မကူနိုင်ဒါပေမဲ့အသက်ကြီးလာတာနဲ့များဒီကိုကကကျသွားတယ်ဒါကြောင့်မို့မှာ15နှစ်20အဲ့လိုမျိုးလိုမှာဝတ်တဲ့ဖြစ်တာရှိရဲ့အဲ့တော့ကျွန်တော်ကကာကွယ်ရေးနေတဲ့သဘောတရားပဲလို့ဆိုတတ်ထိုးလို့လည်းပါမတော့အနေနဲ့မရှိဘူးပို့ပြီးတော့ကာကွယ်နိုင်မှုစွာကိုမြင့်တင်ပြီးရောက်တာပဲလေဒါကြောင့်မို့လို့ကျွန်တော်ကစူလိုက်ပြန်လိုက်ထိုးတဲ့နေရာမှာတော့ရင်ထိုးဦးတာမတိုးဦးတာစဉ်းစားမနေဘူးကိုယ်တော့ဘယ်လိုမျိုးလာထုတ်လိုက်
တာဟုတ်ကဲ့ဆရာကြီးဒီအချိန်မီကုသမှုခံယူဖို့ဆိုရင်ဆရာကြီးဒီယောဂါဖြစ်ဖြစ်ချင်းသိဖို့လိုတာပေါ့နော်ဘယ်လိုလက္ခဏာတွေအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာကြီ
းယောဂါကတော့ဒီဝတ်သက်ကဖြစ်တာရယ်အခြားတော်တော်ကြီးပါတယ်နောက်ပြီးတော့ကျတော့သူကချောင်းဆိုးတဲ့နာစီတဲ့မျက်လုံးတွေမျက်ရည်တွေထွက်တယ်မျက်လုံးတွေလည်းညစ်တယ်အပူချိန်တော်တော်လေးကြီးပါတယ်ကြီးပြီးတဲ့နောက်မှမှ၄ရက်၅ရက်လောက်ကြာလို့ဆရာကြီးဒီနဖူးဆန်စားစားပြီးတော့နိဗ္ဗာန်ရထွက်တယ်ပေါ့နော်အဲဒီနိဗ္ဗာန်ရထွက်တာကငခုဆန္ဒထွက်တဲ့မျက်နာတော့ဒီကိုယ်လေးပေါ့နော်ခလုံးချက်တော့ခြေောက်ထိရောက်ဖို့တက်ကနှစ်ရက်လောက်ချိန်ပဲပေါ့ဒီကြားမှာတော့အရန်ပြားတယ်အဲ့ဒါပြီးရင်တော့အပြားကျသွားတယ်သူကဗိုင်းရပ်စ်ပိုးကြောင့်ဆိုတော့လေအပြားကျသွားပြီးတော့ကလေးကပြန်ပြီးတော့လန်းလာတယ်ပေါ့နော်ဒါပေမဲ့အဲ့ဒီမှာနောက်ဆက်တွဲယောဂါတွေဝင်နိုင်တယ်ပေါ့အဲ့ဒါဝက်သက်ကြောင့်ဆိုးရိမ်ဖြစ်နိုင်တယ်ဝက်သက်ဝင်ဖြစ်နိုင်တယ်နောက်ပြီးကြလို့ရှိရင်အဟာရချို့တဲ့တာတို့ချာချာပါပါဆိုတော့အုံနောက်ရောက်တာလည်းဖြစ်တတ်တော့အဲ့လိုဖြစ်တော့ဒါပို့ဆိုပါတော့တဲ့အနေနဲ့ရှိနိုင်တော့ပေါ့ဒါပေမဲ့ဘိုးရင်လူငယ်နှစ်ပေါင်း30 40တော့ကတော့ဝတ်သက်ဆိုရင်ခင်မီရှင်းနဲ့ကုလို့မရဘူးကုရင်ဝတ်သက်ငုတ်သွားပြီးဒုက္ခရောက်တတ်တယ်ဆရတဲ့ယူဆမားတွေရှိတယ်အဲ့ဒါကြောင့်ခင်မီကုထုံးတွေပေါ့နော်ဆေးရုံဆေးကနေမပြဘူးမကုတာတဲ့အတွက်ဒီဆုံးမှုတွေရှိပါတယ်ဘိုးချိန်ဒီလည်းအဲ့လိုမပြရင်တော့ဒီဆုံးမှုရှိနိုင်တယ်ဘုမလို့ရှင်တော့ဒီဆေးရုံဆေးကနေမှာစနစ်တကျပြတ်တာလေကျွန်တော်တို့ကတော့ဒီဝက်သက်ဖြစ်နေတဲ့အချိန်ပေါ့နော်ဖျားနေတဲ့အချိန်တော့ဖျားချအောင်လုပ်မယ်ချောင်းဆိုးတက်တာအောင်လုပ်မယ်ဒါစီတက်တာအောင်လုပ်မယ်ပေါ့နောက်ပြီးတော့တကယ်လိုအပ်လို့ရှင်လည်းပရိစီဝါဆေးတွေပေးမယ်ဝင်ပြဝင်ချောဖြစ်လဲဒါစားရတိုင်းမယ်လိုရရင်ကြောသေးသွင်းမယ်ပေါ့အဲ့လိုမျိုးစနစ်ကျကုသမှုခံလို့ရှင်တော့ဝက်သက်ကြောင့်တိကျတာတော်တော်လေးနည်းပါတယ်ဒါပေမဲ့ဘာဖြစ်လဲဆိုဝက်သက်ဖြစ်လိုက်လို့ရှင်တဘာဝဝက်သက်ဖြစ်ရင်တော်တော်လေးပြန်မနိုင်ကလေးရအဲ့တော့ကိုယ်လေးချိန်ပိုင်းကြာသွားနိုင်တယ်အဲ့နောက်ပိုင်းမှာလည်းဒီနှလားတန်တွေသုံးနာတန်တွေပို့ပြီးတော့ဒီကိုယ်ကအနေနဲ့ကျနေတဲ့အဆင်မျိုးရောက်သွားတယ်ပေါ့နော်အဲဒါကြောင့်မို့သဘာဝတိုင်းဖြစ်တာတော့မကောင်းဘူးပေါ့နော်ပို့ပြီးတော့ခံစားရတယ်ကာဝယ်သေးထိုးတာတော့ကောင်းဆုံးပါပဲအခုချိန်မှာမထိုးပြသေးလို့ရှိနေဥမာစူးလိုက်ပြုံးနဲ့ထိုးတဲ့မြို့နယ်ပေါ့လေကိုယ့်ရဲ့နေရာကမ္ဘာ့ဌာနတွေမှာတွားရောက်ပြီးတော့အများဆုံးထိုးကောင်းပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဖို့အနေထားဆိုရင်တော့ဒါကာကွယ်ဆေးကအကောင်းဆုံးလို့ပြောမှာပါဆရာနော
်ကာကွယ်ဆေးကအကောင်းဆုံးလို့ပြောရင်ဒါလို့ဆိုဝက်သက်ကဒီဆက်စံကြောင်းဟာနေကူဆက်တဲ့ယောဂါပေါ့နော်တဏှာစီးတဲ့ကြောင်းဆိုးတဲ့ဓာတ်နဲ့ကူတာပေါ့အဲ့တော့တယောက်တယောက်မကူဆက်အောင်ကာကွယ်ဖို့တော်တော်လေးခဲရင်တော့ပေါ့နော်နော်နေကလေးချင်းကြောင်းတို့ကြောင်းတို့ဆိုလဲပို့တော့ကူဆက်နိုင်တယ်ပေါ့အဲ့တော့ကြောင်းဆိုးလို့ရှိရင်အုပ်ဆိုးမယ်လို့နှာခေါင်းကိုသုံးမယ်လို့ဒါတွေကတော့သုံးဝင်တာပေါ့လေသုံးဝင်စလောက်သုံးဝင်ပါဒါပေမဲ့အကောင်းဆုံးကာကွယ်နေရတော့ကာကွယ်ပေးပါမယ်အဝဒီကိုကုလားမှာတစ်ချိန်ထူမယ်တစ်နှစ်ခွဲမှာတစ်ချိန်ထူမယ်ပေါ့နော်ဒီပြင်ပမှာရှိတဲ့ MMR ဆိုတဲ့ဟိုကောကူဝယ်ထိုးရအောင်ဆိုတော့တစ်နှစ်မှာတစ်ချိန်၃နှစ်သမုန်၄နှစ်မှာတစ်ချိန်အဲ့လိုထိုးလိုက်တယ်အဲ့လိုထိုးထားလို့ရှင်တော့တော်တော်ကြီးကောက်ွယ်ရပါတ
ယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
က
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးဥအောင်ခင်ရဲ့မြမာရေးတုံးသက်ချက်ကိုနားဆင်ရပါမယ်။မြမာအစိုးရအဆက်ဆက်ရဲ့အတုံးစီရိတ်မှာနှစ်စဉ်နှစ်တိုင်းလုပ်ငန်းပြနေပေမဲ့နိုင်ငံပိုင်လုပ်ငန်းတွေဖြစ်တဲ့ရေနံဓာတ်ငွေနဲ့ကြောင်းမြေရေဒနာလုပ်ငန်းရဲ့အခြားစီးရင်ခေါ်ကိုပိုင်းရံမုံငွေကတော့အတုံးစီရိတ်လုပ်ငန်းပမာဏထက်၃ဆလောက်ပိုများနေတာကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
မအစိုးရရဲ့ဗန်နံငွေမှာနိုင်ငံပိုင်လုပ်ငန်းကရတဲ့ငွေကတဝက်လောက်ပါဝင်ပါလေ။စီးပွားရေးကဏ္ဍအများအပြားမှာနိုင်ငံပိုင်လုပ်ငန်းရှိနေပြီးလုပ်ပိုင်ခွင့်တွေများပြားတာမှုတိုင်းပြည်စီးပွားရေးမှာအလွန်အရေးကြီးပါလေ။ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းအများအပြားရဲ့လုပ်ပိုင်ခွင့်တွေယူရချက်ဟာရှင်းလင်းပြတ်သားမှုမရှိဘဲလုပ်ပုံကင်ပုံဟာလည်းနိုင်ငံတကာမှာသုံးနေတဲ့စံနှုန်းတွေနှိပ်ကျနေတယ်လို့ဆိုပါတယ်။Natural Resource Governance Institute နဲ့ Renaissance Institute ကပညာရှင်တွေဖြစ်တဲ့ Andrew Bauer, Akahin Kinsoti, Matthew Hamilton နဲ့ Paul Shortell တို့ရေးသားပြုစုပြီးမကြာမီကထုတ်ပြန်တဲ့နိုင်ငံပိုင်လုပ်ငန်းများပြုပြင်ပြောင်းလဲရေးစာရမ်းမှာဖော်ပြထားတာပါပဲ။နိုင်ငံပိုင်လုပ်ငန်းကို Corporation သို့မဟုတ်ပုဂ္ဂလိကပိုင်လုပ်ဖို့စီအစိုးရက1990ပြည့်လွန်နှစ်တွေမှာရွေခဲ့ပြီးလွတ်လပ်စွာလုပ်ပိုင်ခွင့်ပေးခဲ့ပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းအများအပြားကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်အစိုးရအတွက်ဗန္ဒာရေးဝင်တုပ်ဝင်ပိုးရော့ကျသွားပါတယ်။အများရတာရှိသလိုအရှုံးပေါ်တာလည်းရှိပါသေး။ကုန်ကျစရိတ်များပြီးကောင်းစွာမလဲပတ်နိုင်လို့ထုတ်လုပ်မှုနဲ့ဝင်ငွေတိုးတက်မှုဘက်မှအားနည်းနေတာလည်းရှိပါသေး
။ဥပမာမြမရေနံတဲ့တဘာဝဓာတ်ငွေလုပ်ငန်းဟာအကျိုးတူကမ်းလွန်လုပ်ွက်တွေကို15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိသာပိုင်ဆိုင်ပါတယ်။ဒါပေမဲ့နှစ်စဉ်ရောင်းချနေတဲ့ဓာတ်ငွေအားလုံးအတွက်အခွန်အကောက်တွေပေးဆောင်နေရလို့မြမရေနံနဲ့ဓာတ်ငွေလုပ်ငန်းရဲ့ကုန်ကျစရိတ်ဟာပေးသင့်ပေးတိုက်တာတဲ့ပုံများနေပါတယ်။အကျိုးတူလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ပါမြမကအခွန်ဆောင်နေတဲ့သဘောပါပဲ။ဓာတ်ငွေပိုင်လိုင်းအစုဆက်လုပ်ငန်းမှာလည်းဒီပုံစံအတိုင်းပါပဲ။2012မတိုင်မီကနိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရတဲ့အမြတ်ငွေအားလုံးစီမံကိန်းနဲ့ဗဏ္ဍာရေးဌာနကိုပေးသွင်းရမှာဖြစ်ပေမဲ့အပြည့်အဝပေးသွင်းတာမျိုးမရှိခဲ့ဘူးလို့ဆိုပါရယ်နိုင်ငံပိုင်လုပ်ငန်းကများများရပြီးနည်းနည်းပေးတာကိုစေအစိုးရခေတ်ကလက်ခံတဲ့သဘောဖြစ်ပါတယ
်စေအစိုးရခေတ်ကကြီးကြပ်မှုအားနေတာကြောင့်နိုင်ငံပိုင်လုပ်ငန်းပေးသွင်းတဲ့အခွန်ငွေဟာအလွန်နည်းနေတယ်လို့ဆိုပါတယ်ဦးသိန်းစိန်အစိုးရလက်ထက်ပြုပြင်ရေးလုပ်ပြီးမိမိဘာသာရည်တည်ရေးကိုရည်ရွယ်တော့ပြသနာဖြစ်လာပါတယ်နိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရဲ့အမြတ်ငွေ55ရာခိုင်နှုန်းကိုသာအစိုးရဗန္ဒာငွေစည်းရင်းနဲ့ထည့်ပြီး55ရာခိုင်နှုန်းကိုအခြားစည်းရင်းများအားသားအကောင့်သို့မဟုတ်ကိုယ်ပိုင်ရန်ပုံငွေအနေနဲ့သိမ်းဆည်းထားပြီးလိုသလိုထုတ်ယူသုံးစွဲကြပါတယ်။2019ဇန်နဝါရီလအထိအခြားစည်းရင်းခေါ်ကိုယ်ပိုင်ရန်ပုံငွေမှာကျပ်ငွေဘီလီယံပေါင်း12,000ရှိနေပါတယ်။အဲ့ဒီနေ့ကဗန္ဒာရေးလုံငွေပြတ်မှုဟာကျပ်ငွေဘီလီယံ4,000သာရှိတာမို့အခြားစည်းရင်းခေါ်ကိုယ်ပိုင်ရန်ပုံငွေဟာအစိုးရအသုံးစရိတ်လုံငွေတဲ့သုံးစပုံများနေတာတွေ့ရပါတယ
်။အမြတ်ငွေအများဆုံးသိမ်းဆည်းထားတဲ့နိုင်ငံပိုင်လုပ်ငန်းကတော့မြမရေနံနဲ့ဓာတ်ငွေလုပ်ငန်းနဲ့မြမကြောင်းမြေရေနံလုပ်ငန်းတွေပဲဖြစ်ပါတယ်။ရေနံနဲ့ဓာတ်ငွေလုပ်ငန်းမှာရှိတဲ့အမြတ်ငွေပမာဏဟာ9နှစ်စာအသုံးစရိတ်ညီမျှပြီးကြောင်းမြေရေနံရောင်းဝယ်ရေးနဲ့သိမ်းဆည်းငွေပမာဏဟာ182နှစ်စာအသုံးစရိတ်နဲ့ညီမျှတယ်လို့ဆိုပါတယ်။မြမရေနံနဲ့ဓာတ်ငွေလုပ်ငန်းဟာအမြတ်ငွေ90ရာခိုင်နှုန်းကိုသိမ်းဆည်းထားတာမို့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်လုပ်ငန်းဟာ20ရာခိုင်နှုန်း၊ထိုင်းမှာ10ရာခိုင်နှုန်း၊ဗီယက်နမ်မှာ18ရာခိုင်နှုန်း၊အင်ဒိုနီးရှားမှာ9ရာခိုင်နှုန်းသိမ်းဆည်းထားကြပါတယ်။ဒါကြောင့်အမြတ်ငွေသိမ်းဆည်းမှုနဲ့သုံးစွဲမှုဆိုင်ရာမူဝါဒချမှတ်ပြီးပြည်သူတွေသိရှိနိုင်အောင်အွန်လိုင်းကနေထုတ်ပြန်ကြေညာဖို့အကြံပေးထားပါတယ်။
ရင်းနှံဓာတ်ငွေနဲ့ကြောင်းမြေလုပ်ငန်းကသိမ်းဆည်းထားတဲ့ကိုပိုင်ရံပုံငွေကိုအကျိုးရှိအောင်ခွဲဝေမယ်ဆိုရင်ကျပ်ငွေ3ထရီလီယံနီးပါးသို့မဟုတ်ကျပ်ငွေတန်ပေါင်း3သန်းနီးပါးထွက်လာနိုင်မယ်လို့ကမှန်းထားပါတယ်။ဒါလို့ခွဲဝေသုံးစားလိုက်ပြီးမယ်ရင်းနှံဓာတ်ငွေနဲ့ကြောင်းမြေလုပ်ငန်းတွေဟာပုံမှန်လဲပတ်နိုင်မှာဖြစ်ပြီးတင့်တော်တဲ့ကုန်ကျစရိတ်ကိုလည်းဆက်လက်သုံးစွဲနိုင်မယ်လို့ဆိုပါတယ်။ဒါပေမဲ့အမြတ်ငွေသိမ်းဆည်းပုံနဲ့ပတ်သက်တဲ့စီမံဥပဒေပြောင်းလဲလိုက်ုံနဲ့နိုင်ငံပိုင်လုပ်ငန်းတွေဟာပိုပြီးလုပ်ရည်ကိုင်ရည်ရှိလာမှာမဟုတ်ဘူးလို့ဆိုပါတယ်။ ဒါကြောင့်မို့ဥပဒေနဲ့ဤဥပဒေတွေပုံမူကောင်းမွန်အောင်ပြင်ဆင်ရွေးဆဲတဲ့အပြင်ရွေကျက်အကောင့်ထဲပုံမူနဲ့သွားဆောင်နိုင်မှုမှာလည်းရှင်းလင်းစွာဖော်ပြရပါလိမ့်မယ်လုံငန်းရွေကျက်နဲ့စားဆောင်ရင်တတ်မှတ်ချက်မရှင်းလင်းတဲ့အတွက်အစိုးရကစောင့်ကြည့်ဖို့ခဲ့နေပါတယ်။တာဝန်ဝန်တရားကိုရှင်းလင်းစွာဥပဒေပြဋ္ဌာန်းထားတာမရှိတဲ့အတွက်လုံငန်းထိန်းချောင်းတဲ့နေရာမှာအားနည်းနေရပါတယ်။နိုင်ငံပိုင်လုံငန်းရဲ့ဗန္ဒာရေးအချက်အလက်တွေကိုပြည်သူသိရှိအောင်ချပြဖို့လိုအပ်ကြောင်းနိုင်ငံပိုင်လုံငန်းပြုပြင်ရေးစာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြန်မာရေးတုံသက်ချက်ကိုနှားဆင်ခဲ့ရတာပါရှင်။
စည်းပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
ဒီ UI မြန်မာပိုင်းရဲ့ကြာတာပရင်းညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝကြီးဝါသား၁၁ဦးနဲ့အင်ရှင်ဇနီးမောင်နှံအပါအဝင်၁၃ဦးတို့ကိုမတရားအသိဆက်သွယ်မှုပုံမှန်တွေနဲ့ကြောက်တော်မြို့နယ်တရားရုံးမှာတရားစွဲဆိုထားပါတယ်။ RCSS နဲ့ SSPP တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်လန်မြို့နယ်ထဲမှာစစ်ဘေးရှောင်900ခန့်စစ်ဘေးတိမ်းရှောင်နေရတယ်ဆိုတာနဲ့ချင်းပြည်နယ်ဘက်မှာစစ်အင်အားအလုံးကြီးနဲ့တိုးချက်လာလို့တိုက်ပွဲတွေအရှိန်အဟုန်မြင့်လာမှာကိုစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေအကြောင်းတွေကိုကြားကြရပါပါရှင
်။ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။စစ်ပေးဆောင်လာတဲ့ချင်းလက်ဝကြေးရွာသား၁၁ဦးနဲ့သူတို့တဲခိုတဲ့အင်ရှင်စနီးမောင်နှံတို့ကိုမတရားအသိဆက်တွယ်မှုပုံမှန်နဲ့ကြောက်တော်မြို့နယ်တရားရုံးမှာဒီလ၁၈ရက်နေ့ကတရားစွဲဆိုလိုက်ပါတယ်။ကြောက်တော်အခြေစိုက်ခလာရ305တိုက်ရင်းကဘုံမူအောင်နိုင်ဖြိုးကတရားလိုလုပ်ပြီးမတရားအသိဆက်တွယ်မှုပုံမှန်18/2တွင်နဲ့သူတို့၁၃ဦးကိုအခုလိုအမှုဖွင့်တရားစွဲဆိုခဲ့ပြီးတခြားကြီးဝါသား73ဦးကိုတော့အာမတ်ခံနဲ့ပြန်လွတ်ခဲ့တယ်လို့ကြောက်တော်မြို့ခံတွေကပြောပါရယ်ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင့်နေရစွန့်ခွာလာတဲ့ပလဝမြို့နယ်ချင်းလက်ဝကြီးဝါသား24ဦးနဲ့သူတို့တဲခိုနေတဲ့အင်ရှင်ဦးသိန်းစိုးနဲ့ဒေါ်လာလိုက်ရီတို့ကိုကြောက်တော်မြို့မှာဒီလ3ရက်နေ့ကရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါအမှုဖွင့်ခံရသူ73ဦးကိုတော့လုံခြုံရေးအခြေအနေအရလာမယ့်မတ်လ4ရက်နေ့မှာစစ်တွေမြို့နယ်တရားရုံးမှာရုံးထုတ်မှာဖြစ်တယ်လို့ဆိုပါရယ်ရခိုင်ပြည်နယ်ကရသေတောင်ကြောက်တော်မြောက်ဦးအပါဝင်မြို့နယ်တချို့တွင်မှာအေအေတပ်ဖွဲ့ဝင်တွေကရောနှောနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်အစိုးရကစစ်ဆေးဖို့ဇန်နဝါရီလအစောပိုင်းကစာထုတ်ပြန်ပြီးတဲ့နောက်ရခိုင်မျိုးသား30ကျော်ခန့်ဖမ်းဆီးစစ်ဆေးခံနေရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နတ်လန်မြို့နတ်လန်မိုင်းကကြေးသေးနယ်ဆက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSF နဲ့ SSPP တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နတ်လန်မြို့မန်လီအုပ်စုဘုံကြီးကျောင်းမှာစစ်ပေးချောင်ရွာသား900ခန့်ခိုးလုနေရပါတယ်။ဖေဖော်ဝါရီ20ရက်မနေ့ပိုင်းကနတ်လန်မြို့မန်လီရွာမြောက်ဘက်ချမ်းတောင်ပေါ်ကဘာကန်လွယ်ငင်းကြေးရွာဘက်မှာနှစ်ဖက်သက်တွေပြစ်ခတ်မှုကြောင့်တိမ်းရှောင်လာခဲ့ကြတာပါ။တိုက်ပွဲမှာပိတ်မိနေတဲ့စစ်ချောင်တွေကိုနေခင်ပိုင်းထိပရဟိတလူမှုကူညီရေးအသင်းအဖွဲ့တွေကကူညီတည်ထုတ်နေပြီးစစ်ချောင်တွေအတွက်နေထိုင်စားတော့ဖို့ဘုံကြီးကျောင်းကျေးလက်သေးတဲ့ခံတွေပြင်လော်လော့ဆယ်မှာတော့နယ်စည်းမခြားပရဟိတ DR Ranger ပရဟိတဖွဲ့တွေကနေစာနာရိတ်ခါတွေကူညီမှုပေးရနေပါတယ်။တိုက်ပွဲကြောင့်လက်ရှိအချိန်ထိနေရမပြနိုင်တဲ့တီဘောမြို့နယ်ထဲကစစ်ဘေးရှောင်တစ်ထောင်နီးပါးရှိနေပါတယ်။
ရှမ်းပြည်မြောက်ပိုင်းပန်လုံး KBC စစ်ဆောင်စခန်းကစစ်ပေးဆောင်တွေဟာနေရာပြောင်းခြင်းပြီးမဲ့ဒီနေ့ဒီအချိန်ထိမပြောင်းနိုင်သေးဘူးလို့စခန်းနေစစ်ပေးဆောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါတယ်စစ်ပေးဆောင်တွေအနေနဲ့၎င်းတို့ရဲ့နေရာရင်းဒေသမှာတရုတ်ဖက်ချမ်းကကားလမ်းနဲ့ရထားလမ်းဖောက်လို့ရေးလုပ်ငန်းစီမံကိန်းတွေရှိနေတဲ့ဆိုတဲ့တည်င့်အပြင်မြေလွတ်မြေလိုက်မြေရိုင်းဥပဒေအ င်းယန်ဟူချန်ကာဒိန်ကာနဲ့မော်ဆွေစတဲ့ကျေးရွာ၅ရွာကစစ်ပေးဆောင်943ယောက်နေထိုင်နေပြီးစခန်းမှနေထိုင်ရတာ၅နှစ်နီးပါးရှိလာပြီဖြစ်လို့စားဝတ်နေရေးအလုတ်ကိုက်အခက်ခဲကျန်းမာရေးပညာရေးတွေမှာအခက်ခဲရှိနေတယ်လို့စခန်းနေစစ်ဆောင်တွေကပြောပါတယ်ပန်လုံစစ်ဆောင်စခန်းကစစ်ပေးဆောင်တွေဟာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIO တို့အကြား2014ခုနှစ်ဧပြီလအတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးလာကြသူတွေဖြစ်ပါတယ်
ပြည်တော်စုမှခွဲမဆွဲရလို့စဖက်သားတိုင်းမြင့်ချင်းဟာပင်လုံသဘောတူညီချက်တွေနဲ့ဆန့်ကျင်နေပြီတိုင်းသားလူမျိုးတွေရဲ့လွတ်လပ်တဲ့ဆန္ဒကိုဆန့်ကျင်နေတယ်လို့ရန်ကုန်မြို့မှာကျင်းပခဲ့တဲ့83ထင်းမြောက်ချင်းမျိုးရာနေခန်းနာမှာချင်းမျိုးရာတာဦးစီရန်ရဲ့ဥက္ကဋ္ဌပူးစင်ကျုံးကပြောဆိုခဲ့ပါတယ်2019ခုနှစ်မှာကျင်းပခဲ့တဲ့27ရာစုပင်လုံဒုတိယအစည်းအဝေးမှာတိုင်းသားလူမျိုးတွေနှစ်ပေါင်းများစွာတောင်းဆိုလာတဲ့ကိုပိုင်ပြတန်းခွင့်နဲ့ပြည်ထောင်စုမှမြေတီခါမှအခွင့်အရေးမပြုရကိုအလဲလဲပြုတ်လုဖို့တောင်းဆိုလာတဲ့ကြောင့်နိုင်ငံရေးဆွေးနွေးမှုတွေသစ်ဆုတ်လာတယ်လို့ CNN ဥက္ကဋ္ဌကပြောပါရယ်ချင်းမျိုးရာနေကိုကျင်းပရုံတသက်နဲ့မလုံလောက်ပဲချင်းလူမျိုးတွေအနေနဲ့ကိုမြေကိုကံကြမ္မာကိုပိုင်သီးခွင့်ပြန်လည်မရမချင်းရှိသမျှအင်အားစိုက်ထုတ်ပြီးကျိုးပန်းဆောင်ရွက်ကြဖို့ဖေဖော်ဝါရီ20ရက်နေ့ကကြားရောက်တဲ့ချင်းမျိုးရာနေခန်းနာမှာတိုက်တွန်းပြောဆိုထားပါတယ်
လာမယ့်ပညာသင်နှစ်မှာစာတင်ကျောင်းတွေမှာကရင်တိုင်းနာစာပေကိုထိရောက်စွာတင်ကြားပေးနိုင်ဖို့အတွက် KNU လက်အောက်ခံကရင်ပညာရေးဌာန KED နဲ့တိုင်းနယ်ပြည်နယ်အတီးတီးကကရင်စာပေအရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကအခုလ18ရက်နေ့မှာပထမဦးဆုံးအကြိမ်တွေ့ဆုံညှိနှိုင်းမှုပြုလုပ်ပါတယ်။ကရင်တိုင်းသားတွေဟာမျိုးနွယ်စု9မျိုးရှိပြီးစာပေစကားမတူတဲ့အပြင်လက်ရှိစာတင်ကျောင်းတွေမှာလည်းကရင်စာပေကိုထိရောက်စွာသင်ကြားပေးနိုင်ခြင်းမရှိတဲ့အတွက်ကြုံတွေ့နေတဲ့အခက်အခဲတွေ KED အဖွဲ့နဲ့သူဆွေးနွေးညှိနှိုင်းဖို့အစည်းအဝေးလုပ်တာဖြစ်တယ်လို့ကရင်ရေးရာကော်မတီတွက်ဖက်တွင်းရင်မှုနန်းမြင့်တင်ကပြောပါရယ်။ KED ကရင်ပညာရေးဌာနဟာတိရံကရင်တင်ယွန်းညွန်းသားနဲ့အထက်တန်းလွန်အဆင့်အထိရှိထားခဲ့ပြီးဖြစ်သလို KNU ထိန်းချုပ်နယ်မြေနဲ့ကရင်ဒုက္ခတဲ့စခန်းတွေမှာ KED တင်ယွန်းညွန်းသားနဲ့တန်းအသုံးပြုနေပါတယ
်အခုသတင်းလွှာတွေကို select င်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းမှာမြမတက်မတော်ကနေစစ်အင်အားအလုံးရင်းနဲ့တိုးချက်လာပြီးတိုက်ပွဲတွေအရှိန်အဟုန်မြင့်လာမှာကိုဒေသခံပြည်သူတွေနဲ့ချင်းနိုင်ငံရေးပါတီတွေကစိုးရိမ်မကင်းဖြစ်နေကြပါတယ်အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပြီးတော့နိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ
်အခုလဆောပိုင်းချင်းပြည်နယ်တောင်ပိုင်းမသူပြည်မြို့မှာမြမတက်မတော်တိုက်ရင်ဆိုင်ရင်ဟာစစ်ကားစီးတရားနဲ့ရောက်ရှိလာတာဖြစ်ပါတယ်ဒါကြောင့်ချင်းမြင့်နယ်ပလက်ဝါမြို့နယ်မှာခြေကုပ်ယူထားတဲ့ရခိုင်တပ်မတော်အေအေကိုမြမတပ်မတော်ကသုံးစစ်ဆင်ပြီးတိုက်ပွဲရှိနေတဲ့သချမ်းမြို့နယ်တွေမှာကူးဆက်လာမှကိုစိုးရိမ်တယ်လို့ချင်းဒီမိုကရေစီဖွဲ့ချုပ် CLD ပါတီသွင်းမှုဆလိုက်အောင်လိန်ကပြောပါတယ
်ဒီကကချင်ပြည်နယ်ဘက်ကိုတွားတဲ့လမ်းကြောင်းဖြစ်နေတယ်။အဲဒီလမ်းကြောင်းကနေသူဆက်တောက်ပြီးတော့မှတင်းချုပ်တဲ့သဘောမှရှိတယ်။အဲဒီတင်းချုပ်တဲ့အခါမှာဘာဖြစ်လာမလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုက်ဆွဲကြီးကဒီကလေးဝမ်းမြင့်နယ်ကမပဘဲနဲ့မတူလို့လည်းမရှိပါအဲဒီဟိုက်ဆွဲကြီးကဆက်အပ်ကြနိုင်တဲ့အနေအထားမျိုးမှရှိတယ်။ဟိုက်ဆွဲကြီးကလည်းဆက်အပ်ကြတဲ့ solution ပို့ပြီးတော့မှဒီလိုဖြစ်တာဒုက္ခရောက်မယ်ပို့ပြီးတော့မှခက်ခဲလာမှဖြစ်ပါတော့
။အခုလက်ရှိအချိန်တွေမှာလည်းဘလဝမ်းမြင့်နယ်ထဲမှာမြမသမတော်နဲ့ရခိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားလျက်ရှိပြီးထောင်နဲ့ချီတဲ့ပြည်သူတွေဘင်္ဂလားဒေ့ရဲ့ဘေးလွတ်ရာကျေးရွာတွေမှာထွက်ပြေးသိမ်းရှောင်နေရဆဲဖြစ်ပါတယ်။မသူပြည်မြို့နယ်ဟာမြန်မာတပ်မတော်စစ်ဗျူဟာတပ်ခလာရ304နဲ့တစ်လေးသူညခြေဆိုင်ရာမြို့ဖြစ်ပြီးပလက်ဝါမြို့နယ်နဲ့နယ်ရမိတ်ချင်းထိစပ်နေတာလည်းဖြစ်ပါတယ်။ချင်းမျိုးရာဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိုးဆန်ကတော့
ဟိုလက်နဲ့ကင်တဲ့အေအေဖြစ်ကောင်ဒီတပ်ဖြစ်ကောင်ခံရတာကကျွန်တော်ပြည်သူတွေခံရတာဟုတ်အေအေစစ်စစ်ဖြစ်နေတဲ့ကျွန်တော်ချင်းပြည်နယ်ကိုစစ်မျက်နှာပြည်နေနေတဲ့အလို့ဒီကနေ့နဲ့ပြန်တူနေတယ်လို့ဖြစ်လာမှာကတော့တော်တော်ဆိုင်ပါတယ်ဒီချိန်မှာရင်းချင်းရဲ့အတွက်လုံမယ်လုံမယ်ပြောပြီးမှအဲ့လိုပန်းပြပြီးမှအလုံးလုံးတစ်ခါခါမျိုးအစူရနေနေမလုံးတဲ့ဘူးရင်းချင်းရဲ့ကိုကြည့်တဲ့တဲ့လုံတဲ့တဲ့
ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြမသမတော်နဲ့အေအေတပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရင်ချင်းပြည်နယ်ရဲ့စီးပွားရေးကိုထိခတ်လာနိုင်မယ်လို့စလိုင်းအောင်လင်းကပြောပါတယ်လက်ရှိမှာလည်းမသူပြည်မြို့နယ်မှာမြမသမတော်ကညနေ6နာရီနောက်ပိုင်းသမတော်တိုင်ရင်စခန်းရှိဖြတ်သန်းသွားလာခွင့်မပြုကြောင်း နေခင်ပြတိုင်းရင်ရှိဖြတ်တန်းသွားလာတဲ့အခါမှာဓာတ်ပုံရယူခြင်းဖုံးပြောဆိုခြင်းဆိုင်ကရနိုင်ခြင်းမပြုလုပ်ရနဲ့မြေသူကမှတနတ်နဲ့တောလဲခြင်းမပြုလုပ်ဖို့တမတော်ကနေဖေဖော်ဝါရီလ6ရက်နေ့ကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာရှမ်းလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရာခိုင်နှံနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်ရှမ်းအမျိုးသားအကျိုးစီးပွားကိုကာကွယ်ဖို့တည်ထောင်လာတဲ့ရှမ်းတပ်မတော်ကဘာကြောင့်အချင်းချင်းတိုက်ခိုက်နေရပါသလဲဒီစည်းရေးပဏိပခရဲ့အတွင်ဂျာဝင်ဖြစ်ရှင်ပေးနေတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSGAC နဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်းလိတ်ကိုနမ်ဟုံကဆက်သွယ်မေးမြန်းရာမှာအခုလိုမျိုးစပီးပြောပါတယ
်အခုလောကျတော့ကြောင်မဲမြို့နယ်ထဲမှာစိုက်ပွဲတွေတော်တော်ကြီးကိုပြင်းပြင်းထန်ထန်ဖြစ်နေတယ်ပေါ့နော်ဒီဘေးဆောင်တွေကိုယ်တိုင်ကလည်းပဲဆောင်းတွင်းကိုအန်တီးနေတဲ့အသက်လူကြီးပြေးနေရတာပေါ့အဲ့တော့အဲ့ဒီခြေနေကတော့ဒဇရဇပူတော်ဆိုးလာတယ်လို့ပြောလို့ရပါတယ်ခင်ဗျာ
။ဘာကြောင့်ရှမ်းလက်နက်ကင်တပ်ဖွဲ့အချင်းချင်းတိုက်ခိုက်နေရပါသလဲရှင
်။ဒါနဲ့ဒီဥစ္စာကလက်တလုံးနှစ်ဖက်စလုံးရဲ့ရည်တို့အကျိုးစီးပွားအတွက်သူတို့ရဲ့လိုအပ်ချက်ရတိုက်ကြပြူးကြတယ်လို့ပဲဒီတိုင်းလည်းကျွန်တော်နားလည်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီပဋိပက္ခရီအကြား SSJAC ရနေကြောင်းဝင်ဆက်ပေးနေတယ်လို့ကြားသိရပါတယ်။အဲ့ဒါပဲအခြေအနေရောက်နေပြီလားရှင်
။ဒီကအမှုငယ်အောင်ငယ်တဲ့အမှုပပျောက်အောင်ဆိုပြီးကျူပန်းကြတာဆက်နှစ်နီးပါးလောက်ရှိပါဘူးလည်းပဲဆက်လက်ပြီးကျူပန်းနေတဲ့ဖြစ်တယ်ဒီတဲ့အကြီးမားမားထပ်ပြီးမဖြစ်အောင်အချိန်နေပုံပြီးရော့သွားအောင်ဥမာနှစ်ဖက်သက်များလိုက်နာဖို့ပြင်းပြစီကြမှာနော် code of conduct နောက်တစ်ခုစစ်ပေးဆောင်နေရှိလာလို့ရှိရင်ဘယ်လိုမျိုးဟိုကူညီကယ်ဆယ်မှုတွေလုပ်ဖို့အရတားတူတူလူလူမသိခိုက်အောင်ဘယ်လိုမျိုးရှောင်ကျင်ဖို့ဆိုတာမျိုးအထိကိုဆွေးနွေးနိုင်အောင်ကျွန်တော်ပြင်ဆင်ထားခဲ့ဖြစ်ပါတယ်ခင်ဗျာအကြံပေးမှာဆက်လက်ပြီးတော့မှနှစ်ဖက်စလုံးကိုတွေးဆပြီးတော့မှညှိနှိုင်းသွားဖို့ရှိပါတယ်
သမရောကလည်းဒီဖေဖော်ဝါရီလ12ရက်နေ့နောက်ဆုံးထားပြီးတော့မှကျူးကျော်ထားတဲ့တက်တဲ့ဆုပ်ပေးဖို့ဆိုပြီးထုတ်ပြန်ထားတာရှိပါသေးတယ်။အဲ့ဒီအပေါ်မှာရောဘယ်လိုမြင်ပါသလဲရှင်
။မှရာဇသံပေးတာပဲကြ။သူတို့ရဲ့သတ်မှတ်ချက်အမှတ်960အဲ့ဒါဒီမလိုက်နာလို့ရှိရင်သမရောအနေနဲ့တတိယအရေးယူသွားမယ်ဆိုတာသဘောအချင်းလိုက်ပြီးတိုက်မလားလို့တော့သိရရှိပါလေ။
တိုင်းနာချင်းချင်းလဲတိုက်နေတယ်သမရောဘက်ကလည်းရှမ်းပြည်မှာစည်ရေးထပ်ပြင်ဖို့အလားလာရှိလာနေတော့ဒီကိစ္စဘယ်လိုဖြေရှင်းသင့်ပါသလဲရှင်။
အရေးစိရင်အမြင့်ကြီးဆိုတယ်လို့ဒါဓာတ်ညဉ့်ညက်ရေးနဲ့ကိုပိုင်းအုပ်ချုပ်ခွင့်ဆိုတဲ့အနေထားတစ်ခုကိုကျွန်တော်ပြည်ပြဘဝမပေါ်ဆောင်နိုင်လို့လက်နက်ကိုင်တိုင်းသားတွေထားပြီးတော့မှတော်ဆန့်ဆွကြကြတာဖြစ်တယ်။အဲ့ဒီတိုင်းသားတွေအကုန်လုံးဟာဒီတော်စုတွေကနေဖက်ထွက်ပါမယ်လို့တစ်ဖွဲ့မှပြောတာကျွန်တော်မကြားမိဘူး။သူတို့ဖြစ်ချင်တာသူတို့ရဲ့မူလရှိရင်းဆွဲအခွင့်ရေးကိုပိုင်းပြဌာန်းခွင့်အပြည့်အဝရှိရတယ်။ကိုပိုင်းအုပ်ချုပ်ခွင့်အပြည့်အဝရှိမယ်။ကိုကျမကိုလွတ်လွတ်လပ်လပ်ဖန်တီးပိုင်ခွင့်ရှိတယ်ကိုစားပြင်ရင်ကျင်းမှုအမျိုးသားရေးကိစ္စကိုလွတ်လပ်ဆိုဖန်တီးပိုင်ခွင့်ရှိတယ်ဆိုလို့ရှိရင်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်မယ်ဆိုလို့ရှိရင်လက်နက်ကိုင်ပဋိပက္ခဆိုတာပေါ်ပြအကြောင်းကိုမရှိပါဘူးခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ချင်းလက်ဝကြေးရွာသား12ဦးနဲ့အင်ရှင်ဇနီးမောင်နှံ2ဦးတို့ကိုမတရားအသင်ဆက်တွယ်မှုပုံမှန်တွေနဲ့တတ်မတော်အရာရှိ2ဦးကတောက်တော်မြို့နယ်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာ RCSS နဲ့ SSPP တို့အကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်လန်မြို့မန်လီအုပ်စုဘုံကြီးကျောင်းမှာစစ်ပေးရှောင်ရွာသား900ခန့်တင်းရှောင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာပြီးအခုအစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါရှင
်။အမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံတော်အရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရန့်ကကြေညာထားတာကိုစိန်ခေါ်မဲ့ဆုံးဖြတ်ချက်ကိုတင်သွင်းဖို့အောက်လွှတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်ပြင်ဆင်နေပါတယ်။ဆုံးဖြတ်ချက်ကိုတော့မနေ့ပံတောက်ကြနေ့လွှတ်တော်မှာတင်သွင်းဖို့စီစဉ်ထားပြီးအောက်လွှတ်တော်တစ်ခုလုံးမှာတော့မလတ်လည်ကြရဲမဲခွဲဆုံးဖြတ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားပါတယ်။စီးရီးယားနိုင်ငံမှာစစ်သွေးကြွတွေထိန်းချုပ်ထားတဲ့လက်ချက်နေရာတွေပေါ်ထိုးစစ်ဆင်ဖို့အသင့်ပြင်းနေတဲ့အမေရိကန်ထောက်ခံသူစီးရီးယားတပ်ဖွဲ့တွေကသူတို့ဖမ်းဆီးထားတဲ့ IS တပ်ခိုက်သမားတွေကိုအီရတ်အာဏာပိုင်တွေလက်ထက်လွှဲပြောင်းပေးလိုက်ပါတယ်။လွှဲပြောင်းပေးတဲ့အထက်မှာတော့ IS အဖွဲ့ဝင်အီရတ်150ကျော်ပါဝင်နေကြောင်းလည်းအီရတ်လုံခြုံရေးတာဝန်ရှိသူတယောက်က AP သတင်းဌာနကိုပြောကြားခဲ့တာပါ။အမေ မေရိကန်နိုင်ငံထဲမှာချမ်ဖက်ဝါရာဇွဲနဲ့လူမျိုးများသိချင်အောင်တက်ခဲ့ဖို့ရည်ရွယ်ပြီးလက်နက်တွေအမြောက်များစုဆောင်းခဲ့တယ်လို့အစိုးရရှိနေတွေကဆွဆွဲထားတဲ့အမေရိကန်ခန်းချီဆောင်တပ်ဖွဲ့ဝင်တူဒီကနေ့ရုံးထုတ်ဖို့ရှိနေပါတယ်။ဝါရှင်တန်ဒီစီနဲ့မလန်မကန်သူနေထိုင်ရာတက်ခန်းတစ်ခုမှာလက်နက်ခဲယံအမြောက်များနဲ့တူမွေးစေဝါးတွေကိုပါရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ခရစ္စတိုဖာပေါ်ဟတ်ဆန်ကိုရဲတပ်ဖွဲ့ကလက်နက်မွေးစေဝါးမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖမ်းဆီးလိုက်တာပါ။နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်အောင်ဆက်စုကြီးဟာရှေ့သတင်းပတ်ထဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်ကညီလာခံတစ်ခုမှာတက်ရောက်စကားပြောဖို့ရှိနေပါတယ်။ခီးစင်နဲ့ပတ်သက်လို့မြန်မာဆွေရကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိပေမဲ့ကုလသမဂ္ဂလက်နက်ဖြစ်သေးညီလာခံမှာတက်ရောက်စကားပြောမှဖြစ်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတို့ကိုကူကပ်ပြီးရိုက်တာသတင်းဌာနကဒီကနေ့ပဲဖော်ပြခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေစီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice Test ဆောင်ရွက်ဖြစ်ပါတယ်။နေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington. Welcome.